Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA America တန်ကနေ2022ခုနှစ်အောက်တိုဘာလ26ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီ။တိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညရဲ့အစီအစဉ်လေးကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာမှာပါတဲ့အာဆီယံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းမြန်မာပြည်အရေးအာဆီယံထိပ်သီးဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးခဲ့ပါတယ်။အမေရိကန်မျိုးသားလူညိုရင်ဂျန်ပေးနဲ့အန်ယူဂျီအစိုးရတာဝန်ရှိသူတွေမနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီလိုသတင်းတွေပြင်တခြားထိပ်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာဖြစ်နေ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တစ်စင်ကာပူနိုင်ငံသူနိုလင်းဟေဇာကိုခန့်လိုက်တဲ့အပေါ်မှာအမြင်သုံးသပ်ချက်တွေဘယ်လိုရှိပါသလဲ
ကျွန်တော်တို့နိုလင်းဟေဇာကိုခန့်လိုက်ခြင်းအဖြစ်မြန်မာနိုင်ငံမှာသူပြင်ပြောင်းလဲရေးလုပ်တဲ့အခါမှာစစ်ကောင်စီနဲ့ပုံပြီးတော့နှိစက်ပြီးတော့တင်းနေချင်းနိုင်ငံတစ်ခုကဖြစ်တဲ့ဆိုတဲ့ဟာအလုပ်ကိုဖြစ်မဲ့ဆိုတဲ့ဟာမျိုးတွေနဲ့ဟိုငကိုတန်မတ်တွေနဲ့တန်တမာတွေနဲ့စာရင်ပို့ပြီးတော
့လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်နောက်စစ်ကောင်စီတက်တဲ့စစ်တပ်ထောက်ခံချီတက်ပွဲတွေနိုင်ငံဝန်မှလုပ်နေတဲ့အထက်မှာရခိုင်မှာလည်းတက်ထောက်ခံပွဲလုပ်ပါတယ်ဒီပေါ်မှာဘယ်လိုမျိုးစိုးရိမ်နေကြသလဲဆိုတာနဲ့ရန်ကုန်တိုင်းထဲမှာတော့စစ်တပ်နဲ့ရဲကလျှက်စစ်မီတာတွေကိုအတင်းကျပ်ပေးဆောင်ခိုင်းနေတဲ့အခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကကိုယ်စားလှယ်မှာပါပဲဘရူနိုင်းနိုင်ငံမှာဒီကနေ့စတင်လိုက်ပါပြီမြန်မာနိုင်ငံမှာတိုင်းပြည်အာဏာသိမ်းယူထားတဲ့စစ်တပ်အကြီးအကဲဒါမှမဟုတ်ပြည်ထောင်စုအဆင့်ဝန်ကြီးတဦးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခွင့်မပြုရင်မြန်မာဘက်ကကိုယ်စားလှယ်လွတ်မှာမဟုတ်ဘူးလို့စစ်ကောင်စီဘက်ကမနေ့တနင်္လာနေ့မှာတုံ့ပြန်ခဲ့ပါတယ်စစ်ကောင်စီရဲ့ဒီကနေ့ညထုတ်ပြန်ချက်မှာတော့မြန်မာနေနဲ့ဒီအစည်းအဝေးကိုမတက်တာဟာအာဆီယံကိုမကျေနပ်လို့အာဆီယံကိုတပိတ်မောက်ခြင်းမဟုတ်ပဲပြည်ညင်စာချုပ်ပါမူများနဲ့အညီနိုင်ငံတကာနိုင်ငံကရရှိသင့်တဲ့အခွင့်အရေးကိုတောင်းဆိုနေခြင်းဖြစ်ကြောင်းဖော်ပြထားပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်ဖို့အတွက်နိုင်ငံရေးရကိုယ်စားပြုသူမဟုတ်တဲ့နိုင်ငံသားရေးဌာနကညွှန်ကြားရေးမှူးချုပ်တဦးကိုအာဆီယံကဖိတ်ကြားခဲ့တာပါ။မြန်မာနိုင်ငံကိုအာဆီယံရဲ့အခြေခံမူပေါင်းအတွင်းကနေအာဆီယံကထုတ်ပယ်လိုက်တာမဟုတ်ဘဲမြန်မာနိုင်ငံဘက်ကထွက်ခွာသွားခြင်းသာဖြစ်ကြောင်းမြန်မာနိုင်ငံမပါဘဲအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေရတာဟာမြန်မာနိုင်ငံရဲ့ဆုံးဖြတ်ချက်ကြောင့်သာဖြစ်ကြောင်းရှင်းနေမှာအာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကလည်းထိပ်သီးဆွေးနွေးပွဲမှာမြန်မာအတွက်တနေရာအစင်းသင့်ချန်ထားပေမဲ့မြန်မာဘက်ကလာရောက်ဖို့ပြက်ကွက်ခဲ့တာလို့ပြောပါတယ်။ဒါအပြင်မြန်မာစစ်တပ်အကြီးအကဲကိုမဖိတ်ဘဲနိုင်ငံရေးဘိုင်းကမဟုတ်တဲ့ကိုယ်စားလှယ်ကိုဖိတ်ကြားဖို့ဆုံးဖြတ်ခဲ့တာဟာလင်းနဲ့ပြင်းထန်တဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ဒါဟာလှုပ်တင်လှုပ်ထိုက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းဝန်ကြီးမဆူရီကပြောပါတယ်။အာဆီယံနဲ့မြန်မာနိုင်ငံအကြားအပြည်လာအတွင်းရရှိခဲ့တဲ့သဘောတူညီချက်အခြေခံမူပေါင်း၅ချက်ကိုမြန်မာဘက်ကအကောင့်ထည့်ဖို့လုံဆောင်ခြင်းမရှိတဲ့အပေါ်အာဆီယံဘက်ကစိတ်ပြက်ပြီးအော်တိုဘာလ26ရက်ကနေ28ရက်နေ့အထိသုံးရက်ကြာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာတစ်ချိန်တည်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့အကြမ်းဖက်မှုများအကြမ်းဖက်နှိပ်စက်မှုများနဲ့ပတ်သက်လို့အလွန်မင်းဆိုရင်ကြောင်းအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးမတရားဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့နဲ့မြန်မာဒီမိုကရေစီလမ်းစဉ်ကိုပြန်လည်တည်ဆောက်ရန်တောင်းဆိုလိုက်ပါတယ်။အာဆီယံသဘောတူညီချက်၅ချက်အရာမြန်မာစစ်အစိုးရကတာဝန်ယူရန်အာဆီယံရဲ့ဂျိုးပန်းအထောက်အမှုများကိုထောက်ခံကြောင်းသမ္မတဂျိုးဘိုင်ဒန်ရဲ့ကြေညာချက်ကဖော်ပြထားကြောင်းသမ္မတအင်ပီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဘရူနိုင်းနိုင်ငံမှာအင်ရှင်ဘေရူနိုင်းနိုင်ငံနေပြီးတော့အင်ရှင်ဖြစ်ကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုပြေးပို့တဲ့သမ္မတဘိုင်ဒန်ရဲ့စာထဲမှာအဲ့လိုရေးသားထားတာပါဒီကနေ့အော်တိုဘာလ26ကနေ28ရက်နေ့ထိ3ရက်ကြာကျင်းပနေတဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာနိုင်ငံတကာကထိပ်တန်းခေါင်းဆောင်တွေနဲ့အွန်လိုင်းကနေအာဆီယံခေါင်းဆောင်တွေတီးခြားဆွေးနွေးပွဲတွေပြုလုပ်နေတာမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီကနေ့အာဆီယံခေါင်းဆောင်တွေနဲ့အွန်လိုင်းကနေတီးခြားဆွေးနွေးပွဲပြုလုပ်ခဲ့တာပါခင်ဗျာ
ဖက်စီထိန်ထိန်ခံထားရတဲ့နိုင်ငံတော်တာဝန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာ သူ့ဘော်ဆွဆွဲထားတဲ့အမှုတွေကရာဇသကြီးပုံမှန်9ခါဝေးအမှုအတွက်ဒီနေ့သူကိုယ်တိုင်တက်တည်ထွက်ဆိုခဲ့တယ်လို့စုံစမ်းသိရပါတယ်။အပတ်စဉ်စစ်ဆေးနေကြအမှုတွေဖြစ်တဲ့ရာဇသကြီးပုံမှန်9ခါဝေးနဲ့တဘာဝဘေးအန္တရာယ်အမှုတွေကိုနေပြည်တော်တည်နှံ့တရားရုံးမှာဒီကနေ့စစ်ဆေးခဲ့တာပါ။အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တာမလုပ်ကြဖို့နဲ့နိုင်ငံတော်တမ္ပရာဟာတမ္ပရာဦးဝင်းမြင့်သာဖြစ်ကြောင်းဖော်ပြထားတဲ့ကြေညာချက်နှစ်ဆောင်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘုလုံးမှုဆောင်အဖွဲ့ကအာနာတင်ပြတဲ့ခါမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအတွက်ကြောင့်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်တို့ပေါ်ရာဇသားကြီးပုံမှန်9ခါဝင်းနဲ့စစ်ကောင်စီကတရားစွဲထားတာပါ။ဒါပေမဲ့ဒေါက်တာဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ထိတ်တန်းကောင်းဆောင်တွေဟာအဲ့ဒီအချိန်မှာထိမ့်သိမ့်ခံပြီးနေကြဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်တို့၃ယောက်ကိုပြီးခဲ့တဲ့လကစွဲချက်တင်ခဲ့ပါတယ်။စွဆွဲခံရသူ၃စလုံးကဒီမှုအတွက်တရားတရားခံပြတဲ့တည်မတင်ကြတော့ပဲကိုတိုင်တက်တည်ထွက်ဆိုကြတာဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ရုံးချိန်မှာတပ္ပရဦးဝင်းမြင့်ကတက်တည်ထွက်ဆိုခဲ့ပြီးဒီနေ့မှာဒေါက်တာဆန်းစုကြည်ကတက်တည်ထွက်ဆိုခဲ့တာပါအာဏာသိမ်းစဉ်ကျမ်းမာရေးအကြောင်းပြပြီးတပ္ပရဦးဝင်းမြင့်ကိုတပ္ပရအဖြစ်ကနှုတ်ထွက်ဖို့စစ်အရာရှိကြီးနှစ်ယောက်ကလက်မှတ်ထိုးခိုင်းခဲ့တာကိုသူကညှင်းဆိုခဲ့ကြောင်းဦးဝင်းမြင့်ကရုံးတော်ကိုပြီးခဲ့တဲ့ရုံးချိန်မှာပြောကြားခဲ့ပါတယ်ဦးဝင်းမြင့်ရဲ့ထွက်ဆိုချက်ဟာကမ္ဘာအနှံ့သတင်းတွေမှာပြန့်နှံ့သွားပြီးတဲ့နောက်စစ်ကောင်စီကစွပ်စွဲခံထားကြသူတွေရဲ့ရှေ့နေတွေကိုပုံမှန်144နဲ့နှုတ်ပိတ်ခဲ့တာကြောင့်ဒီနေ့အမှုစစ်ဆေးပုံအသေးစိတ်ကိုတော့မသိရှိရပါဘူ
းမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့သွေးထက်တန်ရုံမှုတွေအဆုံးသတ်ရေးအာဆီယံကကြားဝင်ဆောင်ရွက်ဖို့ခန့်ထားတဲ့အထူးကိုယ်စားလှယ်နဲ့မြန်မာစစ်တပ်အနေနဲ့အများဆုံးအပြည့်အဝဆောင်ရွက်ပေးဖို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကတောင်းဆိုလိုက်ပါတယ်အာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံသားဝန်ကြီးအာရဝန်ယူဆုဖ်အနေနဲ့သက်ဆိုင်သူတွေနဲ့တွေ့ဆုံပြီးကြောင်ဝင်စစ်တပ်ညီနိုင်မှုတွေလှုပ်ဆောင်ခွင့်ရရေးအပါအဝင်အာဆီယံနဲ့မြန်မာစစ်ကောင်စီကြားရရှိထားတဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့နှေးကွေးနေတာကိုဝန်ကြီးချုပ်လီရှန်လွန်းကထောက်ပြပြီးအဲ့ဒီလိုလှုပ်ဆောင်မှုပြက်ကွက်မှုတွေဟာမြန်မာပြည်သူတွေအတွက်သာမကပဲစီမင်းစည်းကမ်းတွေအပေါ်အခြေခံရပ်တည်တဲ့အာဆီယံအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ပြောပါတယ်ဒီကနေ့စတင်ကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုအွန်လိုင်းကနေပြောကြားတဲ့မင်းကွန်းထဲမှာစင်ကာပူဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားခဲ့တာပါမြန်မာနိုင်ငံအတွင်းကအခြေအနေတွေပေါ်သူတို့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံအတွက်အာဆီယံကအပြုသဘောဆောင်ပြီးညီညာနဲ့နီလာနဲ့ဂျာဝင်ဆောင်ရွက်ပေးနေမှုအပေါ်စင်ကာပူကထောက်ခံကြောင်းလည်းဝန်ကြီးချုပ်လီရှန်လုံးကပြောပါတယ်ဒီတော့တွင်မြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေအာဆီယံနိုင်ငံတွေကဆက်လက်ပံ့ပိုးပေးတဲ့ကြောင်းအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးဌာနကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်မျိုးသားလုံခြုံရေးအကြံဖေဂျိတ်ဆိုလီဗန်ကမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွင်အောက်တိုဘာ25ရက်နေ့မှာအွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးနဲ့ပတ်သက်ပြီး NUG ကိုယ်စားလှယ်တွေဖြစ်ကြတဲ့ဒူဝါလာရှိလာနဲ့ဒေါ်စင်မအောင်တို့နဲ့ဆွေးနွေးခဲ့တာပါမြန်မာစစ်တပ်ရဲ့ရဲအဆက်ဆက်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မိကြောင်းမစ္စတာဆူလီဗန်ကပြောဆိုခဲ့ပြီးဆက်အနာသိမ့်မှုအတွက်တာဝန်ယူမှုတာဝန်ခံမှုရှိရေးကိုအမေရိကန်ကဆက်လက်လှုပ်ဆောင်သွားမယ်အကြောင်းနဲ့ပြောဆိုသွားခဲ့ပါတယ်မကြသေးခင်ကဖန်ခံခဲ့ရတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူကိုဂျီမီနဲ့တခြားမတရားဖန်ဆီးခံထားသူတွေအလုံးလုံးမြောက်ရေးကိုအမေရိကန်ကဆက်လက်ဥဆောင်လှုပ်ရှားသွားမယ်အကြောင်းလည်းပြောသွားပါတယ်ဒါ့အပြင်COVID-19 ကပ်ဘေးနဲ့လူသားစာနာလူသားချင်းစာနာထောက်ထားရေးအကူအညီတွေမြန်မာပြည်သူများစီတိုက်ရိုက်ရောက်ရှိရေးကြိုးပမ်းအားထုတ်တဲ့ကိစ္စတွေကိုလည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒေသတွင်းနဲ့နိုင်ငံတကာထိတွေ့ဆက်ဆံရေးအကြောင်းကိုလည်းဆွေးနွေးခဲ့ကြလို့မြန်မာစစ်ကောင်းဆောင်ကိုယ်တိုင်တက်ရောက်သဘောတူခဲ့တဲ့အာဆီယံသဘောတူညီချက်၅ချက်အကောင့်တက်ဖော်ရေးတာဝန်ခံမှုတာဝန်ယူမှုရှိစေရေးအာဆီယံကြိုးပမ်းအားထုတ်မှုပေါ်အမေရိကန်ကထောက်ခံအားပေးတဲ့အကြောင်းကိုလည်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးကမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်အနေနဲ့တွေ့ဆုံစင်မှာအလေးထားပြောကြားသွားခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 938ည5မီတာ32 kHz 9383ည5မီတာ51 kHz 9885တို့ဖြင့်စနေတိုင်းဝင်မှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဒီကနေ့အော်တိုဘာလ26ရက်နေ့ဟာရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ် SNLD တည်ထောင်တဲ့33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။SNLD ပါတီတည်ထောင်တဲ့33နှစ်မြောက်အခမ်းအနားကိုတော်လာပေးပို့တဲ့အဖွဲ့အစည်းတွေတက်ရောက်လာကြတဲ့မိဖက်အဖွဲ့အစည်းတွေတက်ရောက်နိုင်ခြင်းမရှိပေမဲ့စိတ်ဓာတ်ခွန်အားစဖြင့်နီလန်းပေါင်းစုံနဲ့ ထောက်ခံအားပေးမှုပေးခဲ့တဲ့အဖွဲ့အစည်းတွေအားလုံးကိုကျေးဇူးတင်ကြောင်း SNLD ပါတီရဲ့တွဲဖက်အတွင်းရေးမှူးစန်းညွန်လင်က Facebook လူမှုကွန်ရက်ကတင်ပြောပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီနဲ့ရှမ်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ၊ကျောင်းသားသမဂ္ဂတွေပါဝင်တဲ့အဖွဲ့စည်းပေါင်း၁၁ဖွဲ့ကတဝန်လာတွေပေးပို့ခဲ့ကြတယ်လို့ဆိုပါတယ်။အလားတူပဲအွန်လိုင်းမှာကျင်းပတဲ့33နှစ်ပြည့်အခမ်းအနားကို SNLD ရဲ့မိဖက်အဖွဲ့စည်းပေါင်း18ဖွဲ့ကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြောင်းဖော်ပြထားပါတယ်။ SNLD ပါတီဟာ2020ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်52ဦးအနိုင်ရပြီးဒုတိယအမဲအများဆုံးရရှိခဲ့တဲ့နိုင်ငံရေးပါတီဖြစ်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုပြင်းထန်စွာကန့်ကွက်ထားတဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီးတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
ကျမ၏ဝန်ကြီးဌာနရဲ့စီးရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ19145ယောက်ရှိခဲ့ပြီးပိုးတွေ့သူ924ဦးရှိပါတယ်။ပိုးတွေ့ရခဲ့တဲ့တုန်းက 4.83 ရခဲ့တဲ့တုန်းမှာတိတ်ဆုံးသွားတဲ့သူ22ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တေဝင်စင်းရပိုးတွေ့သူစုစုပေါင်း 46224 ဦးရှိနေပါပြီ။လူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဒါနဲ့ပိုပြီးများနိုင်စရာရှိတယ်လို့ပြောကြပါတယ်။အမေရိကန်နိုင်ငံကတော့အသီးမပြုကိုဗစ်ကာကွယ်ဆေးအဖြစ်ထိုးပြီးတဲ့ဒါမှမဟုတ်ခီးမစမီ24လအတွင်းကိုဗစ်ပိုးစစ်ဆေးမတွေ့ရှိတဲ့နိုင်ငံခြားခီးသွားတွေကိုမကြမီပြန်ဖွင့်တော့မယ်လို့အင်ဂျီတော်ကတတင်းလာနေကကြေညာလိုက်ပါတယ်။နိုဝင်ဘာ10ရက်နေ့ကစပြီးဖွင့်မှာဖြစ်တယ်လို့အင်ဂျီတော်တာဝန်ရှိသူတွေကတတင်းတော့တွေကိုပြောပါတယ
်။အမေရိကန်ဆေးကုမ္ပဏီ Moderna ကထုတ်တဲ့ကိုဗစ်ကာကွယ်ဆေးဟာအသက်6နှစ်ကနေ17နှစ်အကြာကလေးငယ်တွေကိုထိုးပေးဖို့လုံခြုံစိတ်ချရတယ်ဆိုတာဆန့်သက်တွေ့ရှိရကြောင်း Moderna ကုမ္ပဏီကပြောပါတယ်။လူကြီးတွေကိုထိုးပေးတဲ့ပမာဏရဲ့ထက်ဝက်အာနိသင်ရှိတဲ့ကာကွယ်ဆေးကို28ရက်ချာပြီးခလေးငယ် 4,800 ကျော်ကိုထိုးပေးခဲ့တာလို့ကုမ္ပဏီကပြောပါတယ်။အဲဒီလိုကာကွယ်ဆေးထိုးပေးခံလိုက်ရတဲ့ခလေးငယ်တွေရဲ့ခန္ဓာကိုယ်ကထွက်လာတဲ့ခုခံစွမ်းအားဟာကာကွယ်ဆေးအပြည့်ထိုးထားတဲ့ဆယ်ကျော်သက်အရွယ်လူငယ်တွေနဲ့အတူတူပဲဖြစ်တယ်လို့လည်း Moderna ဆေးကုမ္ပဏီကပြောပါတယ်။ကာကွယ်ဆေးထိုးပြီးသွားတဲ့ခလေးငယ်တွေမှာအနှဲငယ်နွမ်းလျတာ၊ခေါင်းနဲ့ကိုက်တာ၊ကိုယ်နဲ့ပူတာနဲ့ဆေးထိုးပေးလိုက်တဲ့နေရာတွေမှာအနေငယ်နာကျင်တာစတဲ့ဘေးထွက်ဆိုးကျိုးအနေငယ်သာရှိခဲ့တယ်လို့လည်း Moderna ဆေးကုမ္ပဏီကပြောပါတယ် Moderna နဲ့ Pfizer COVID ကာကွယ်ဆေးထိုးအပြီးဆယ်ကျော်သက်အရွယ်အမျိုးသမီးနဲ့အမျိုးသားလူငယ်တချို့မှာဖြစ်ခဲ့တဲ့နှလုံးကြွက်သားရောင်ရမ်းတာနဲ့နှလုံးရောင်တာစတာတွေဖြစ်မဖြစ်သိနိုင်ဖို့ကာကွယ်ဆေးထိုးပေးခဲ့တဲ့ကလေးငယ်အရေးအတွက်ဟာနှဲလွန်းသေးတယ်လို့ပြောပါတယ်ခင်ဗျာ
ဆူဒန်စစ်တပ်ကအာဏာသိမ်းလိုက်ပြီးတရက်ကြာမှာတော့လမ်းတွေပိတ်ဆိုင်တွေပိတ်ဖုန်းတွေဆက်မရအင်္ဂါနေ့မှာထွေထွေသပိတ်မှောက်ကြဖို့ပလီတန်ချက်ဆက်တွေကဆင့်ခေါ်နေကြပါတယ်မြို့တော်ခါတုံနဲ့ကလျက်အော်မ်ဒူမန်မြို့တွေရဲ့လမ်းတွေမှာတော့စစ်သားတွေကပဲဖြစ်ဖြစ်စန္ဒပြသူတွေကပဲဖြစ်ဖြစ်ပိတ်ထားကြပါတယ်ဝန်ကြီးချုပ်အဗ်ဒလာဟန်ဒော့ကိုဖမ်းဆီးပြီးခဲ့တဲ့နောက်ခါတုံမြို့တော်လမ်းမတွေပေါ်မှာကန့်ကွက်စန္ဒပြသူထောင်ပေါင်းများစွာထွက်ပြီးစန္ဒပြခဲ့ကြပြီးမဲ့တနင်္လာနေ့ကျကတော့တိတ်ဆိတ်နေခဲ့ပါတယ်စန္ဒပြသူတွေနဲ့စစ်သားတွေကြားထိတ်တိုက်ရင်ဆိုင်ခဲ့ကြရာကလူအနည်းဆုံး9ယောက်သေဆုံးခဲ့တယ်လို့ကျမ္မာရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကပြောပါတယ
်အောက်တိုဘာလ26ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်သစ်အဖြစ်နဲ့စင်ကာပူနိုင်ငံက Miss Nolin Heza ကိုခန့်အပ်လိုက်တဲ့အတွက်စစ်ကောင်စီနဲ့ဆက်ဆံရေးမှာရောလူခွင့်ရေးကိစ္စတွေကင်တွယ်တာမှာပါအဆင်ပြေနိုင်တယ်လို့လူခွင့်ရေးဆောင်ရွက်သူတွေကတုံ့သက်ပါတယ်မြန်မာရေးကိစ္စတွေကိုဆောင်ရွက်ခဲ့ဘူးသူဖြစ်တယ်လို့ဒေသတွင်းအခြေအနေကိုလည်းအရင်တာဝန်ယူဘူးသူတွေထက်ပိုပြီးတော့နားလည်တဲ့အတွက်ပိုအဆင်ပြေနိုင်မယ်လို့ဆိုပေမဲ့ဘလို့မျိုးသူ့အတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်လဲရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုသားညွန်ဦးပြောပြပေးပါရှင
်ကုလသမဂ္ဂရဲ့အဆင့်မြင့်အကြီးကဲတာဝန်ယူခဲ့ဘူးလို့ပဲ Nuggets ပုံနိုင်တန်ခံခဲ့ရတဲ့မြန်မာနိုင်ငံပြန်လည်ထူထောင်ရေးကိစ္စတွေကိုဆောင်ရွက်ခဲ့ဘူးတဲ့ Nolan Heza ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာဒုက္ခစရဖြစ်ခန့်လိုက်တာဟာစစ်ကောင်းဆောင်တွေနဲ့ပြည်လည်နိုင်မဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်ဖို့အတွက်ကောင်းမွန်တဲ့လမ်းကြောင်းတစ်ခုဖြစ်လိမ့်မယ်လို့မြန်မာရေးလေးလာသူအတော်များများကခန့်မှန်းကြပါတယ်စင်ကာပူနိုင်ငံကဖြစ်တယ်လို့ပဲမြမအကြီးနဲ့မဆိုင်တဲ့သူဖြစ်တာရဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးမှာချင်းသာမြင်သားတဲ့အပြောင်းလဲတစ်ခုဖြစ်လာလိမ့်မယ်လို့မြင်တဲ့အကြောင်းလူခွန်ကြီးကာကွယ်မြင့်တင်သူများအဖွဲ့ရဲ့စီယုံလှုံ့ဆော်ရေးဒါရိုက်တာဦးအောင်စောဦးကမျှော်လင့်ပါတယ်မြမစစ်ကောင်စုံနေနဲ့အရင်တော့ကအဆက်ဆံလှုပ်ဖူးသူဖြစ်တယ်လို့ပဲအရှိတောင်အရှအာရှပစိဘေးကြီးဟာဖွံ့ဖြိုးမှုတွေအတွက်လဲတာဝန်ယူဘူးသူဖြစ်လို့အခုလိုမျိုးခန့်အပ်ခံရတယ်လို့သူအနေနဲ့မြင်ကြောင်းပြောပါတယ
်ကြော်ပြောင်းတဲ့နီးလန်းနေနဲ့သွားဖို့အတွက်ကိုလဲယူထားတာလို့လဲကျွန်တော်မြင်တယ်ဘာလို့ဆိုမြန်မာနိုင်ငံကအဆက်ဆံကဲဒီမြန်မာနိုင်ငံအထူးတယောက်မှအဆင်ပြေခဲ့တဲ့လမ်းကြောင်းမှရှိခဲ့ဘူး ပြီးခဲ့တဲ့အခါကခရစ်စတန်ဆာနာဘာဂရာဆိုလေဘလို့မှအဆင်မပြေမြန်မာနိုင်ငံဝင်ဖို့အချိန်ချင်းကြိုးစားတယ်ဒီပျော်ပြောင်းတဲ့နည်းတွေနဲ့ဝင်ဖို့ကြိုးစားဘလို့မှအဆင်မပြေခဲ့ဘူးဒါကြောင့်မလို့ကျွန်တော်တို့နိုရင်းဟေစာကိုခန့်လိုက်ခြင်းအဖြစ်မြန်မာနိုင်ငံမှာသူပြင်ပြောင်းလဲရေးလုပ်တဲ့အခါမှာစစ်ကောင်စီနဲ့ပုံပြီးတော့နှိစက်ပြီးတော့အိန္ဒိယနိုင်ငံတစ်ခုကဖြစ်တဲ့ဆိုတဲ့ဟာအလုပ်ပူဖြစ်မဲ့ဆိုတဲ့ဟာမျိုးတွေနဲ့ဟိုငကိုတန်မတ်တွေနဲ့တန်တမာတွေနဲ့စာရင်ပို့ပြီးတော့အလုပ်ဖြစ်နိုင်တယ်လို့တော့ကျွန်တော်တော့ယူဆပါတ
ယ်မြမရေကူကန်တွေတဲ့နေရာမှာခရစ်စတင်းဘာဂနာတွေ့ကြုံခဲ့ရတဲ့စင်ခေါ်မှုတွေကိုနိုလန်ဟေဇာအနေနဲ့သတိထားရှောင်ရှားနိုင်လိမ့်မယ်လို့နိုင်ငံလေးလာသူတချို့ကမြင်ပါတယ်ရခိုင်ပြည်နယ်ရ ेंजर ကိစ္စအပါအဝင်တခြားစင်ခေါ်မှုတွေနဲ့မတူတာကတော့အာနာသိမ့်ပြည်နယ်နောက်ပိုင်းမှာဖြစ်လာတဲ့နိုင်ငံအခြေအနေတစ်ခုနိုလန်ဟေဇာအနေနဲ့ဖြတ်တန်းရလိမ့်မယ်လို့လူခွင့်ရေးတက်ကြွလှူရှားသူမတ်တင်စာရှင်းလင်းရေးကပြောပါတယ်
လူရင်းကြအရင်းနဲ့ပဲပတ်သက်ပြီးဖြစ်ဖြစ်လူနည်းစုအရင်းနဲ့ပဲပတ်သက်ပြီးဖြစ်ဖြစ်ပေါ့နော်မြန်မာပြည်ရဲ့ပြည်သူတွေရဲ့ဟိုအားပေးထောက်ခံမှုတွေတရိပ်ရိပ်နဲ့တိုးလာတဲ့အချိန်မှာသူ့အနေနဲ့ရင်းကြအရေးပြောမလားဒီဖြစ်တင်ဖြစ်တိုက်တဲ့နိုင်ငံတော်ရဲ့အနာဂတ်တည်ဆောက်ရေးလုပ်ငန်းတွေတွားမယ်ဆိုရင်ပဲဖြစ်ဖြစ်ပေါ့နော်ဒါကပြည်တွင်းထဲကဟိုဆန့်ကျင်ကန့်ကွက်မဲ့သူတွေဟာကိုသူတို့ထက်သွင်းစဉ်းစားရဖို့တိတ်တော့မရှိတော့ဘူးတခုပဲသူ့အနေနဲ့ဟိုကျွန်တော်တို့မြင်တဲ့ challenge ကြုံရမှာကဒီစစ်တပ်ပေါ့နော်စစ်ကောင်စီနဲ့သူတို့ထိတွေ့ရတဲ့အချိန်ကြီးသူဖြစ်လာတဲ့အခါမှာတော့သူ့ဘက်ကဒီဟိုအခြေခံစံနှုန်းတန်ဖိုးတွေကိုအခြေခံတဲ့ဟိုဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့ဒီအင်အားစုတော်လိုင်းအင်အားစုတွေရဲ့စန့်ကျင်ကန့်ကွက်မှုတွေသူအများကြီးကြုံရမှာဖြစ်တယ်အဲ့ဒီခုလည်းကျွန်တော်တို့ဒီကစိုးရိမ်နေပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်ပြဿနာတွေအများကြီးရှိနေပါတယ်။ပြည်နယ်နဲ့တိုင်းတချို့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းဒေသလက်နက်ကိုင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာသူတွေတဖြည်းဖြည်းများလာပြီးတော့လူသားချင်းစာနာမှုအကူအညီတွေလည်းအလွန်အမင်းလိုအပ်နေပါတယ်။ကုလသမဂ္ဂအနေနဲ့ဒါကိုဖြေရှင်းနိုင်ဖို့အတွက်အခုဒီကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ပပနက်နက်ကိုကင်တွယ်ရလိမ့်မယ်လို့မြန်မာပြည်လှိလာသူတွေကယူဆကြပါတယ်ခင်ဗျာ။
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တစ်ခန့်အပ်တဲ့အပေါ်မှာအမြင့်သုံးသက်ချက်တွေကိုကိုသားညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တမတော်ထောက်ခံပွဲတွေနေရာအနှက်လှုပ်ဆောင်လာနေတဲ့အခြေအနေအကြောင်းသတင်းဆက်ချင်ပါတယ်။မြန်မာနိုင်ငံကမြို့တချို့မှာတော့ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကနေစပြီးစစ်ကောင်စီနဲ့စစ်တပ်ထောက်ခံတဲ့ခြိတက်ပွဲတွေလုပ်နေကြတာမှဒီကနေ့မှာတော့ရခိုင်ပြည်နယ်တဲကမြို့နယ်တချို့မှာတပ်ထောက်ခံပွဲတွေလုပ်ခဲ့ကြပါတယ်။တမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားမှာနားလည်မှုနဲ့အပြစ်ခတ်ရပ်ထားပြီးတော့ရခိုင်ပြည်နယ်တည်ငြိမ်နေတဲ့အချိန်မှာအခုလိုမျိုးတပ်ထောက်ခံပွဲတွေလုပ်တာကတော့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းမှုကိုပြက်ပြားစေနိုင်တယ်လို့ရခိုင်အရေးလေလာသူတွေကပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့စစ်တပ်ထောက်ခံပွဲတွေကိုရခိုင်ပြည်နယ်ကတောင်ကုန်းမြို့နဲ့ကြောက်ဖြူမြို့တို့မှာဒီနေ့အောက်တိုဘာ26ရက်နေ့မှာပြုလုပ်ခဲ့ကြပါတယ်အင်အား50ထပ်မင်းနဲ့လူစုလူဝေးနဲ့ခြိတက်ထောက်ခံပွဲလုပ်ခဲ့ကြတာပါတပ်မိသားစုဝင်တွေနဲ့ကြန့်ခိုင်ရေးပါတီဝင်တွေစုပေါင်းထောက်ခံပွဲလုပ်ခဲ့ကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တပ်ထောက်ခံပွဲတွေဟာရခိုင်ကိုစားပြုလုပ်တာမဟုတ်ဘဲတပ်မိသားစုတွေဥဆောင်ပြီးလုပ်တာဖြစ်တယ်လို့ရခိုင်လူခွင့်ရေးလှုပ်ရှားသူကိုတန်းလှကပြောပါတယ
်အခုလုပ်တဲ့လူတွေကနေပြီးတော့ဒီအဲ့ဒီဒေသမှာရှိနေကြတဲ့ဒီတပ်မတော်ဟောဒီစစ်ကောင်စီရဲ့မိသားစုဝင်ပေါ့လေနော်သူတို့ပဲဒီအပြင်သူတို့ပဲဥဆောင်ဥစည်းဥဆောင်လုပ်ပြီးတော့ဒါလုပ်တာဖြစ်တာပေါ့ဆိုတော့ဟိုဒါကလည်းအပေါ်သူတို့ရဲ့အပေါ်ကနေပြီးတော့ဒီဆက်ဆံရာဆက်ဆံရာဘောကနေပြီးတော့ဒီခိုင်းစင်မှုအရာပဲပေါ့လေဒါလုပ်ရမယ်ဆိုပြီးတော့ဒီ pressure အရာပဲလုပ်ရတာဖြစ်တယ်ပေါ့
တက်မရောင်နဲ့ရခိုင်လက်နက်ကိုင်အေအေတက်ဖွဲ့အကြတိုက်ပွဲတွေရက်ပြီးအခြေအနေတွေတည်ငြိမ်နေတဲ့ရခိုင်ပြည်နယ်မှာအခုလို့တက်ထောက်ခံပွဲတွေလုပ်နေတာကနှစ်ဖက်အကြတိဆောက်ထားတဲ့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးပြတ်သွားနိုင်တယ်လို့ရခိုင်ပြည်နယ်အရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ်
ဒီလိုထောက်ခံတဲ့လူတွေကတပ်မတော်ကိုထောက်ခံနေဆိုရင် ULA ချင်းချုပ်ထားတဲ့ဟာအများစုနေရာမျိုးမှာတကယ်တမ်းကျတော့လုပ်လို့မရဘူးလုပ်တယ်ဆိုရင်တော့ ULA ကိုကန့်ကွက်တဲ့သဘောလားတပ်နဲ့ AA ဆိုတာကတော့လောလောဆယ်ဒါနားလည်မှုရငြိမ်းချမ်းရေးကိုတိရောက်ထားတာပဲရှိရဲဒါသဘောတူညီချက်ရနော်ရေရှည်မှာဘယ်တော့သွားမယ်မသွားဘူးဆိုတော့ပြောလို့မရဘူးအဲ့ဒီကာလမျိုးမှာတပ်ကိုတစ်ဖက်သားထောက်ခံခြင်းအားဖြင့်ဒီကငြိမ်းချမ်းရေးတိရောက်ထားတာကိုလည်းသွားပြီးတော့ပုံရိပ်ထိခတ်တယ်ပေါ့ULA ကိုမထောက်ခံဘူးလားဆိုတော့မိခွန်းနေလဲပေါ်လာတယ်ချုပ်ကြီးပြောရရင်တော့ဒါကလူကစုလောက်ကလုတ်တဲ့ပွဲပဲဖြစ်တယ်ဒုတိယတစ်ချက်ကတော့ဒါခိုင်မင်းရဲ့တင်ရင်အေချမ်းကြီးကိုဒီအချိန်မှာဒါကနည်းနည်းလောက်ရောင်းများဟတ်တယ်ပေါ့နော်မဖြစ်သင့်ဘူးလို့ကျွန်တော်တို့ကထင်တယ
်ဒီနေ့စစ်ကောင်စီထောက်ခံပွဲလုပ်တဲ့တောင်ကုန်းနဲ့ကြောက်ဖြူမြို့တွေဟာအေးအဖွဲထိန်းချုပ်မှုအားနည်းတဲ့နေရာတွေဖြစ်ပါတယ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံအဝန်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရှိခဲ့ပေမဲ့လည်းရခိုင်ပြည်နယ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေလောက်သာ
အာနာရှင်စန့်ကျင်ရေလှုပ်ရှားခဲ့တာရှိပြီးတော့တပြည်နယ်လုံးအတိုင်းအတာနဲ့စန့်ကျင်တာမျိုးတွေမရှိခဲ့ပါဘူးရခိုင်လက်နက်ကိုင်အေးအဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးအပိုင်းကိုလှုပ်ဆောင်နေတာတွေရှိပါတယ်ဒါကြောင့်ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးအတွက်စစ်အာဏာရှင်စန့်ကျင်လှုပ်ရှားတာတွေကိုထိန်းချုပ်ခဲ့တာဖြစ်နိုင်တယ်လို့ဥပဒေတန်
ဒီဖက်မှာမပေါ်ဘူးရွယ်လေးကလည်းဒါမျိုးမပေါ်အောင်မပေါ်အောင်ပေါ့နော်ထိန်းချုပ်တယ်ဘာလို့ဆိုတော့ဒီနယ်မှာအစ်မရှိတဲ့ကာလမျိုးမှာတင်းအေရှန်နေအောင်တပတ်ကလည်းထိန်းသိမ်းနေတဲ့ကာလမျိုးဖြစ်တယ်မြန်မာနိုင်ငံအတွင်းကစစ်တပ်နယ်မြေလို့လူသိများတဲ့ပြင်ဦးလွင်မိထီလာနေပြီးတော့မတ်တရားမျိုးတွေမှာတူညီဝစ်ဆောင်ဝစ်ဆင်ထားသူတွေအပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက် ကျောင်းပြုံးနယ်တွေမှာတက်ထောက်ခံပွဲတွေလှုပ်လာတာပါရခိုင်ပြည်နယ်တန်တွဲမြို့ကချင်းပြည်နယ်မြေကြီးနားမြို့နယ်မွန်ပြည်နယ်မော်လမိုင်မြို့တို့မှာလည်းတက်ထောက်ခံပွဲတွေမနေ့ကလှုပ်ခဲ့ပါတယ်ဒီကနေ့မှာတော့ရခိုင်ပြည်နယ်အတွင်းကတောင်ကုန်းနယ်ကျောက်ဖြူမြို့နယ်တွေမှာတက်ထောက်ခံပွဲတွေလှုပ်ခဲ့တာပါကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအနှံ့အပြားမြို့နယ်တော်တော်များများမှာမလိုအပ်ဘ လူ9ဦးထက်ပိုမစုဖို့ဒေသနာအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ကတက်မတော်ထောက်ခံပွဲသတင်းဖြစ်ပါတယ်ကိုငင်းချံပြောပြပေးခဲ့တာပါဆက်ပြီးတော့ရန်ကုန်မြို့မှာမီတာကတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတင်းကျပ်လိုက်ပြီးတော့ကောက်ခံနေတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်ရန်ကုန်တိုင်းတွေကမြို့နယ်တချို့မှာစစ်တပ်နဲ့ရဲလုံခြုံရေးအဖွဲ့တွေကအခုရက်ပိုင်းတွင်မှာနေအိမ်တွေကိုလျှက်စစ်မီတာကတွေလိုက်ပြီးတော့ကောက်ခံနေပါတယ်အင်ဂျင်တွေကိုမီတာကချက်ချင်းပေးဆောင်ခိုင်းပြီးတော့မဆောင်တဲ့အိမ်တချို့ကိုမီးကြိုးတွေကိုဖျက်သွားတာမီတာဘုံတွေဖြုတ်သွားတာမျိုးတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်အခုလိုမျိုးမီတာကအတင်းကျပ်ပေးဆောင်ခိုင်းနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်
ရန်ကုန်တိုင်းကအင်းစိန်မြို့နယ်၊ဒေါ်ပုံမြို့နယ်၊ကျင်းကနိုင်မြို့နယ်စတဲ့မြို့နယ်တို့မှာစစ်တပ်ရဲတပ်ဖွဲ့နဲ့လျှက်စစ်ဝန်ထမ်းအပါအဝင်အင်အားဖွဲ့ပြီးအခုရက်ပိုင်းလျှက်စစ်မီတာကတွေလိုက်လံကောက်ခံနေပါတယ်။အင်းစိန်မြို့နယ်ကရက်ွက်တစ်ခုမှာတော့မီတာကမဆောင်တဲ့အိမ်တွေကိုချက်ချင်းမီးဖြတ်တာ၊မီတာဘုံသိမ်းတာတွေမျိုးလုပ်တယ်လို့အင်းစိန်မြို့ခံတို့က VOA ကိုအခုလိုပြောပါတယ်
။ပြီးခဲ့တဲ့၄-၃ရက်လောက်ကတော့လာဆောင်ခိုင်းနေကြသူအိမ်တွေကိုလိုက်လိုက်ပြီးတော့ပြောပြောပြီးတော့ပေါ့နော်ခေါ်ခေါ်ပြီးတော့မဆောင်တဲ့အိမ်တွေကတော့လို့ပေါ့သူတခါတည်းအိတ်ကိုးတွေပါလေဖျက်သွားတာလို့အလိုမီတာဘုံးတွေပါလေဖြုတ်သွားတာလို့ရှိတယ်ဗျလာတာကတော့သူတို့ဒီရက်ွက်ရုံကိုလာတာပေါ့နော်ရက်ွက်ရုံကိုလာတယ်သူတို့အဲ့ဒီရဲကားနဲ့ခက်ကားနဲ့အားလုံးမောင်းဒီတပယ်ကက်လေးတွေ၄စီးလောက်ရှိမှာပေါ့ပြီးတော့အရှေ့ကမီးတန်းကားတစ်စီးလောက်တစ်စီးပါတယ်လိုက်ပြောတာကတော့ဒီသူတို့မီတာရုံကဟိုဝန်ထမ်းတွေပဲပြောမှာပေါ့နော်အဲ့ကောင်လေးတွေလိုက်ပြောတယ်သူတို့ကလည်းလို့မီတာရုံကကောင်လေးဆိုပေမဲ့သူတို့မာဖီဝတ်ထားတဲ့ဒီရဲလူစကားကိုလည်းပါတယ်ပေါ့နော
်မီတာကတွေလိုက်လံကောက်ခံသူတွေကမီတာမဆောင်တဲ့အိမ်တွေကိုရင်းရင်တီးတီးအော်ဟစ်ပြောဆိုတာမျိုးတွေလည်းရှိတယ်လို့ပြောပါတယ်အလာတူဒေါ်ပုံမျိုးနဲ့တမအေးရောက်ကမှလည်းရက်ပိုင်းကပဲလျှက်စစ်ဝန်ထမ်းအပါအဝင်အရဝတ်နဲ့လူ၁၀ယောက်ဝင်းကျင်လောက်ပါတဲ့အဖွဲ့ကမီတာကတွေကောက်တယ်လို့ပြောပါတယ်
ဟုတ်တယ်မိကတော့လာပြီးတော့ဆောင်ခိုင်းတယ်ဗျလာဆောင်ခိုင်းတော့ကျွန်တော်တို့တိုက်ကဟိုဟာတစ်တိုင်လုံးဆိုရင်၈သိန်းကျော်၉သိန်းလောက်ရှိမှန်းနေတူတယ်အဲ့တော့အကုန်လုံးတော့ချက်ချင်းမဆောင်နိုင်ဘူးတော့မီတာစာရွက်လာမပေးလို့မဆောင်နိုင်သေးဘူးဆိုပြီးတော့ပြောလိုက်တယ်သူတို့ဟိုချက်ချင်းချက်ဖို့လုပ်တဲ့အချိန်မှာအဲတကားလည်းမဖွင့်ပေးလဲအကုန်လုံးကပြန်သွားတယ်သူတို့မီတာစာရွက်ပို့မယ်ဆိုပြီးတော့အဲ့လိုတော့ပြောသွားတယ်လို့ပြောတယ်ဗျအင်းရှင်ကိုလေအရွက်ဝတ်တင်နေတော့ပါတယ်လို့ပြောတယ်ဒါပေမဲ့ဟိုအရသားပုံစံတော့မပေါက်ဘူးတော့လက်နဲ့ပါကြတော့မတွေ့ရဘူးအဲ့လိုပြောတယ်အင်းအားနည်းနည်းများတယ်ပြောတယ်ငါ၁၀ယောက်လောက်ရှိတယ်ဖွင့်လိုက်လာတာပြောတယ်
အခုလိုလျှက်စစ်မီတာကားတွေကိုအင်အားသုံးပုံစံနဲ့ချိန်ချောက်ကောက်ခံပြီးတဲ့နောက်ဒီကနေ့ဆိုရင်ဒေါ်ပုံမျိုးနဲ့လျှက်စစ်ရုံမှာမီတာကားဆောင်ဖို့တန်းစီနေတဲ့လူတော်တော်များများတွေ့ရတယ်လို့နောက်ထပ်ဒေါ်ပုံမျိုးခံတဦးကပြောပါရယ်။သင်္ကန်းကျုံမြို့နယ်ရောက်ွက်တချို့မှာလည်းအောက်တိုဘာလ3လောက်ကရောက်ွက်ထဲမှာမီတာကားပေးဆောင်ကြဖို့မဆောင်ရင်မီးဖြတ်တော့မယ်ဆိုပြီးစစ်ကောင်စီအဖွဲ့ကကားနယ်လိုက်လံအော်သွားတယ်လို့ရောက်ွက်နေသူက VOA ကိုပြောပါရယ်။နေအိမ်အထိအတင်းအကျပ်လာရောက်တောင်းခံတာမျိုးမရှိသေးဘူးလို့တော့သူဝနမှာနေထိုင်သူတူကတော့အခုလိုပြောပါရယ
်ခုထိတော့အဲ့လိုမျိုးအတင်းအကျပ်လာရောက်ပြောတာမျိုးမရှိသေးဘူးနော်ဒါပေမဲ့ကိုရင်းပတ်တော်တော့ကားနဲ့နန်းနဲ့မှလိုက်တော်သွားတော့နော်မီတာဆောင်ကြဖို့မဆောင်ရင်မိချက်နဲ့အဲ့လိုလိုက်အော်သွားလိုက်ထရက်ကအိမ်နဲ့လိုက်အော်သွားတာမျိုးတစ်ခါရှိရယ်အဲ့တစ်ခါဗီဒီယိုတော့ဒါမှတော့ထပ်ပြီးတော့မလာဘူးပေါ့နော်ကိုရီးယားတော့သွားပြီးတော့မဆောင်တူတူကတော့ဒီချောင်းရင်တော့သွားဆောင်လိုက်တော့အခုထိတော့အာနာသိမ်းပြီးရောဒီတာတော့မဆောင်သေးဘူးဒီချက်လည်းဆိုရင်တော့သွားဆောင်အောင်ပါဘူး
အာနာဒိန်အုပ်ချုပ်နေတဲ့စစ်တပ်ဝင်ဝင်မရအောင်လျှက်စစ်မီတာကအပအဝင်အစိုးရကိုပေးဆောင်ရတဲ့အခွန်အကောက်တွေမပေးကြဖို့ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားသူတွေကစော်ဩထားကြပါတယ်ဒီလိုတော်တော်များများကလည်းအကြမ်းမဖက်အာနာဖီဆန်တဲ့အနေနဲ့ပေးဆောင်ခြင်းမရှိကြပါဘူး။ဒါကြောင့်မေလာတုန်းကလည်းမီတာကပေးဆောင်မှုစစ်ကောင်စီကချင်းချောက်တိုက်တွန်းမှုတွေရှိခဲ့ပါတယ်။လျှက်စစ်တပ်အားသုံးဆွဲသူအနေနဲ့တတ်မှတ်ထားတဲ့ရက်အတွင်းမှာမီတာကမပေးဆောင်မှုဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တပ်အားဖြတ်တောက်အရေးယူခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုကတော့လုံခြုံရေးအင်အားသုံးပြီးအိမ်တွေကိုအတင်းအကျပ်လျှက်စစ်မီတာဆောင်ခိုင်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပထမလိုင်းစတင်ခဲ့တဲ့2020ခုနှစ်နှစ်စန်းပိုက်လောက်ထဲကသုံးဆွဲယူနစ်150ကျပ်တင်ငွေကျပ်11,000ကျော်ကိုပေးဆောင်စရာမလိုဘူးလို့ NLD အစိုးရကကင်းလွတ်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်သုံးဆွဲယူနစ်150အောက်ရှိတဲ့တချို့အိမ်တွေကအဲ့ဒီအချိန်ထဲကမီတာကမပေးဆောင်ခဲ့ကြတာအခုထိဖြစ်ပါတယ်ရှင်။
ဒါကတော့ရန်ကုန်တိုင်းထဲမှာရဲနဲ့လုံခြုံရေးတပ်တွေကမီတာကတွေကိုအတင်းလိုက်ပြီးတော့ကောက်ခံနေတဲ့အကြောင်းသတင်းအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါကူးစက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ COVID တတိယလိုင်းပြင်းပြင်းထန်ထန်ကြုံထားတဲ့မြန်မာနိုင်ငံမှာအခုရာသီတုတ်ကွေးကူးစက်ခံရသူတွေများနေပါတယ်။အရင်ရာသီတုတ်ကွေးတွေထက်စားရင်ပိုပြီးတော့မှကြိုက်ခဲနာကျင်မှုကိုခံစားကြရတဲ့လူနာတွေတွေ့ရတယ်လို့ဆရာဝန်တွေကပြောပါတယ်။ကိုဗစ်ကယောဂါဖြစ်ဖူးသူတွေဆိုရင်လည်းတော်တော်လေးယောဂါဒဏ်ခံရတယ်လို့ဆိုပါတယ်။ဒီလိုအခြေအနေမှာရာသီတုတ်ကွေးမကူးဆက်အောင်ဘယ်လိုများသတိထားနေထိုင်သင့်ပါသလဲ။ရန်ကုန်ကလာတဲ့သတင်းမအီတန့်စင်ပြောပြပေးပါချင်း။
မိုးကုံဆောင်ကုကာလာဖြစ်တဲ့မြန်မာနိုင်ငံမှာရာသီတုတ်ကွေးဖြစ်သူတွေရှိနေကြပါသေး။အခုရာသီတုတ်ကွေးဖြစ်နေကြသူတော်တော်များများကအရင်တုတ်ကွေးတွေထက်ယောဂါကိုပိုခံစားနေကြရတယ်ဆိုပြီးတော့ဒေါက်တာမိုးနေမင်းကဖေးဝေကိုပြောပါတယ်။
သုံးပတ်လောက်တော့ရှိပြီပေါ့နော်တတိထားမိတယ်ဖျားနာတယ်ကြိုက်ခဲတူနာတယ်ကိုဗစ်ဖြစ်ပြီး negative တွေပေါ့နော်ညံကုန်မှာတို့မဲ့သူရာသီတုတ်ကွေးရသူအဆင့်မြင့်တွေနာတယ်အရန်နှုံးတယ်ပေါ့
ကိုဗစ်တတိယလိုင်းမှာကေယောဂါကူးစက်ခံရသူတချို့ရာသီတုတ်ကွေးဖြစ်တဲ့အခါမှာပို့ပြီးတော့ပြင်းပြင်းထန်ထန်ခံစားရရတယ်ရှိပါတယ်အခုရာသီတုတ်ကွေးတံကိုတော်တော်လေးခံနေရသူတွေကရန်ကုန်မှာနေထိုင်တဲ့မန္တလေးကသူ့ရဲ့အတွေ့အကြုံကိုပြောပါတယ
်နှစ်ရက်လောက်ပဲညဘက်တွေအရန်ဖျားတယ်ကျန်တဲ့ရက်တွေကပုံမှန်ပဲဖျားပြက်သွားလိုက်ပြီးပြန်ဖျားလာလိုက်အဲ့လိုမျိုးတွေရတော့ဖြစ်တယ်။နှာစည်းရဲ့ချောင်းဆိုးရဲ့ဖိတောက်ပြီးွားရဲ့လူကလေအရင်လုံးပြီးတော့ချွေရဲထွက်လာပြီးတော့အချက်ချင်းညူပြီးတော့လေအဲ့လိုချင်းကြိုင်းလက်ကြိုင်းအဲ့လိုဖြစ်တယ်
။ရာသီတုတ်ကွေးမကူအောင်ဘလို့နေထိုင်နေတယ်ဆိုတာကိုဒေါက်တာမိုးနေမင်းကအခုလိုအကြံပြုပါလေ
။ရာသီကူးပြောင်းဖြစ်တဲ့အတွက်ဒီရေချိုးပြင်းအေးမပတ်ဖို့ပေါ့။ညာဘက်ဒေသတချို့နေရာတွေနည်းနည်းအေးတယ်ပြီးတော့မိုးရဲရွာတဲ့အချိန်မှာအေးတယ်အဲ့တော့ညာဘက်အိတ်တဲ့အခါကျရင်ဒီရင်ဘက်အလေတဲတယ်ပေါ့နော်အေးမပတ်ဖို့လိုပဲပေါ့
ရာသီတုတ်ကွေးအပြင်ယောဂါမကူအောင်အစားအသောက်ကိုလည်းအားရှိအောင်စားသင့်တယ်လို့သူကပြောတာပါ
ဟုတ်ကဲ့အကောင်ကျွန်တော်ရဲ့မိတ်ဆွေညီနာတွေမှာအလွယ်တွန်းရင်ကြက်ဥဒိန်ကျင်ပေါ့ပြီးတော့နေအောင်ကြည့်ရအောင်လည်းခံခံပေး
ကိုဗစ်တတိယလိုင်းအဆုံးသတ်မဲ့အလားအလာရှိနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းနေမကောင်းဖျားနာနေသူတွေပြန်များလာတာကြောင့်ရာသီတုတ်ကွေးကိုသတိထားဂရုပြုသင့်တယ်လို့ကိုဗစ်ရောဂါဖြစ်ခဲ့ပြီးတဲ့သူတွေကလည်းပို့ပြီးတော့ဂရုစိုက်သင့်တယ်ဆိုပြီးတော့ဒေါက်တာမိုးနေမင်းကအကြံပြုထားပါတယ
်ကိုဗစ်ဖြစ်ပြီးတဲ့လူတွေမှာ90ရာခိုင်နှုန်းကျော်ကျော်လို့ကအဆုံးမှာဒီအမာရွတ်လေးအနာလေးလိုမျိုးပေါ့အလွယ်ကျော်အမာရွတ်လိုမျိုးကျန်ခဲ့အိုက်တော့ကိုအဆုံးပေးခြင်းကလောပါတယ်အသက်ရှူလေးပြန်ကြပါတော့နော်ဒီနောက်တစ်ခုကတော့ကိုဗစ်ဖြစ်ပြီးသားလူတွေကတွေးတွေပြန်ခဲနိုင်တယ်ပိတ်နိုင်တယ်တော့ခြေထောက်လေးကျဉ်းကျန်းလေးလှုပ်ပေးတဲ့နေပေါ့နောက်တစ်ခုကအရေးကြီးဆုံးကအခုဆိုရင်တော့လူတိုင်းသဘောပေါက်လာပြီကာကွယ်ဆေးတွေထိုးကြတယ်ပေါ့နော်ဖြစ်ပြီးတဲ့လူဆိုလည်းသုံးသက်၄သက်အချိန်လေးကြည့်ပြီးတက်ဆိုင်ရကြာဝင်နေတဲ့အချိန်မှာကာကွယ်ဆေးထိုးလို့ရတယ်ပေါ့နော်ကိုဗစ်ကတော့ဒီ message message ပေါ့ဒါအမြဲတမ်းလောက်ပါမှာဒီကျွန်တော်တို့ဒီသုံးသက်၄သက်လောက်မှာအပြင်းသောသတိထားမိတဲ့လူတွေကို message မတက်ပဲနဲ့တွားနေတဲ့ဟာတွေပြန်တွေ့ရတယ
်။ကေယောဂါဖြစ်ပွားကူးစက်မှုနဲ့ယောဂါဝေဒနာအပြင်းထန်ခံစားနေရတာတွေကိုရှင်းချနိုင်မှုအတွက်ကိုဗစ်ယောဂါကာကွယ်ဆေးထိုးဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါသေးတယ်။ဒါအပြင်လူထူတတ်တဲ့နေရာတွေကိုရှောင်ကျဉ်တာလက်ဆေးတာပါးစပ်တဲ့နှာခေါင်းဆီးတွေကိုတတ်တာတွေကိုလည်းဆက်ပြီးတော့လိုက်နာကြဖို့တတိပေးထားပါတယ်ရှင်။
ဒါကတော့ COVID တတိယလိုင်းပြင်းပြင်းထန်ထန်ခံနေရတဲ့မြန်မာနိုင်ငံမှာရာသီတုတ်ကွေးဖြစ်နေတဲ့အကြောင်းမအီတန့်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့သတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညစကားဝိုင်းတွေကိုနားဆင်ရမှာပါရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်မတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
FIO American တန်ရဲ့2022ခုနှစ်အောက်တိုဘာလ26ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနာရီဝက်မှာတော့သတင်းဆောင်မနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ထပ်ပြင်းနဲ့မဲဆောက်မြို့မှာတော့အထောက်ထားမဲ့တဲ့မြန်မာတွေဒီကနေ့အောက်တိုဘာလ26ရက်နေ့ကနေစပြီးတော့ကိုဗစ် -19 ကာကွယ်ဆေးစတင်ထိုးနှံခွင့်ရပြီဖြစ်ပါတယ်။နေ့စဉ်လူနေရာကနေပြီးတော့လူ300အထိထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးတွေမှာကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အစီအစဉ်အကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်တပ်ပြင်းနဲ့မဲဆောက်မြို့ကမြို့ပိုင်ရုံးလို့တည်ကြတဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာပြီးခဲ့တဲ့တစ်ပတ်ကစလို့ကိုဗစ်ကာကွယ်ဆေးကိုထိုးနှံပေးနေတာမှာဒီကနေ့အောက်တိုဘာလ26ရက်နေ့ကနေစပြီးအထောက်ထားမရှိသူတွေကိုပါကာကွယ်ဆေးစတင်ထိုးပေးနေပါတယ်။ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေကိုပါကိုဗစ်ကာကွယ်ဆေးထိုးနေတာဖြစ်တယ်ဆိုပြီးစေတနာဝန်ထမ်းဖြစ်ဆောင်ရွက်နေသူကိုမန်းမျိုးမြင့်ကအခုလိုပြောပြပါတယ်
။ဒီနေ့ကနေစပြီးတော့သူတို့ကနေ့စဉ်ဆေးထိုးပေးသွားမယ်အနေထားရှိတယ်လေမ
။
ဘာလို့ဒီကနေ့မှဆိုရင်300လူရောက်300ထိုးပေးတဲ့မြန်မာနိုင်ငံသားတွေလက်မစစ်စစ်စစ်စစ်ဒီလိုလူရောက်300မနှက်ဆန်ဆွဲရတဲ့နေရာမှာနောင်နေနောင်နေတွေဆိုလို့ရှိရင်ဆေးထိုးခြင်းနဲ့ဆိုလို့ရှိရင်လက်မရှိပြီးစစ်စစ်စစ်စစ်မရှိရှိမနှက်9နာရီမဲဆောက်မြို့ရဲ့ရုံးစွာအဲ့ဒီဆေးထိုးပေးတဲ့ခမရှိတယ်အဲ့ဒီခမမှာဖောက်ပန်းယူဖောက်ဖြည့်ပေါ့ဖြည့်ပြီးအဲ့ကျန်လာပြီးမိုးလတနိုင်မှာဆေးသက်ပြန်ထိုး
ခိုင်းဆိုးရရဲ့စရင်ရထိုင်းနိုင်ငံလုံးမှာလူရေ40ရာခိုင်နှုန်းကျော်သာကိုဗစ်ကာကွယ်ဆေးထိုးပြီးတာမို့စီးပွားရေးဆောင်ရှိတဲ့မဲဆောက်မြို့ကိုကိုဗစ်ကင်းစင်အောင်ရော့ကျအောင်အပူတပြင်းလှုပ်ဆောင်နေတဲ့အခြေအနေမှာရှိတယ်လို့လည်းသူကပြောပါတယ်
။ဟောထိုင်းကလည်းကျွန်တော်ကြည့်ကိုအပူတပြင်းလှုပ်ရတဲ့အနေအထားရှိတယ်ဒီမှာဘာလို့ဆိုတော့သူကလည်းမဲဆောက်မြို့မှာသူတို့ကလည်းဒီကိုဗစ်ကင်းစင်ဆုံးမဟုတ်တော့မှကိုဗစ်ရော့နေဝါတဲ့ချိန်လုံရကြရရောင်းရောင်းရွေးစားဖို့စီးပွားလူကြီးလူငယ်များပြန်ပြီးတော့အစီအစဉ်ဒီနေ့ထားပြီးရောက်ပြန်ပြီးတော့သူတို့အားထုတ်နေပုံရပါတယ်မိုက
်ထိုင်းနိုင်ငံကိုဗစ်တက်တရာလိုင်းတွင်ရှေ့ပြောင်းလို့သမားတွေကြားအလုံးရင်းနဲ့ကူးစက်မှုများခဲ့တာမဲဆောက်မှာဖြစ်ပါတယ်ပြီးခဲ့တဲ့လတွေကကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့မလွယ်ကူခဲ့ပေမဲ့အခုတော့ထိုင်းဆိုရရဲ့အစီအစဉ်နဲ့ရက်ွက်လိုက်ကိုဗစ်ကာကွယ်ဆေးတွေကိုအထောက်ထားမရှိသူဘသူမဆိုထိုးခွင့်ရလာပါတယ်မဲဆောက်မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာအခုအထောက်ထားမဲ့တွေပါထိုးခွင့်ရလာတာဟာကက်ယောဂမပြန့်ပွားရေးကိုဥတည်နေတယ်လို့လည်းကိုမန်းမျိုးမြင့်ကပြောပြပါတယ
်ဒီယောဂကလည်းဟိုလက်မချစ်ချင်းမရှိဒီယောဂလူရွေးတွေမှာအဲ့ဒါကြောင့်မို့သူတို့အကုန်လုံးထိုးပြရမယ်ဆိုတဲ့အနေထားမျိုးကတော့သူတို့ဆုံးဖြတ်ထားဖို့ရပါတယ
်
သူတို့ဖောက်တိုင်းကရက်ဆေးရ၄မျိုးရှိရတယ်တီနိုဘေးရဲ့အက်စကာတီစာရဲ့ဖိုင်ဇာရဲ့နောက်ပြီးတော့ဆီနိုဖိုင်းရဲ့ဒီ၄မျိုးအခုဒါမဲ့အခုထိုးနေတာတော့တီနိုဘေးရဲ့ခုနအစတာဇီမီတာရေဘောနမနော
အသက်18နှစ်နဲ့အထက်တရားဝင်နေထိုင်ခွင့်ရှိသူတွေရောအထောက်အထားလက်မှတ်မရှိသူတွေကိုပါကိုဗစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာဒီကနေ့ထိစုစုပေါင်း13,000ကျော်ရှိနေပြီးအတည်ပြုလူနာတက်ကလည်းနေ့စဉ်10,000ခန့်ကနေ10,000ခန့်ရောကျလာနေပါတယ်။ထိုင်းဆိုရကစက်တင်ဘာလကစပြီးလေးလအတွင်းမှာတနိုင်ငံလုံးနဲ့ကိုဗစ်ကာကွယ်ဆေးကိုအပြီးထွန်းနိုင်ဖို့အတွက်ရည်မှန်းထားပါတယ်။ဒါအပြင်2022ခုနှစ်နှစ်ဆန်းကစပြီးမြန်မာပါဝင်အင်ဒီနာချင်းနိုင်ငံတွေကနေဆက်တွေကိုလည်းပြန်ဖွင့်ဖို့ရည်မှန်းထားပါတယ်ရှင်။
ဒါကတော့မဲဆောက်မြို့ကအထောက်ထားမဲ့တဲ့မြန်မာတွေကိုကိုဗစ် -19 ကာကွယ်ဆေးစပြီးတော့ထိုးနှံပေးနေတဲ့အကြောင်းသတင်းမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဥရုယာတိပြောင်းလဲမှုဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာယာတိဥရုပြောင်းလဲမှုကိုတတ်သားစေဖို့ကြိုးပမ်းရမှာတော့အင်ဒိုနီးရှားနိုင်ငံရဲ့ကြောင်မီးသွေးသုံးလျှက်စစ်ဓာတ်အားပေးဆက်ယုံတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုတွေကြောင့်2015ခုနှစ်ပဲရစ်ယာတိဥရုဆိုင်ရာသဘောတူညီချက်ရည်မှန်းချက်ပြည့်မီဖို့ခက်ခဲစေမှာပါ။ဒါအပြင်ကြောင်မီးသွေးဆက်ယုံကြောင့်ဘေးထွက်ဆိုးကျိုးတွေနဲ့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ကျန်းမာရေးကိုပါထိခိုက်စေပါတယ်။ AFP သတင်းဆောင်မကိုကိုငိမ့်ညံ့ကတင်ဆက်ထားပါတယ်။
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကဆူရာလာယာကြောင်မီးသွေးသုံးလျှက်စစ်ဓာတ်အားပေးဆက်ယုံဟာရှေ့တောင်အာရှမှာအကြီးဆုံးဓာတ်အားပေးဆက်ယုံတွေထဲကတစ်ခုဖြစ်ပြီးတော့ တစ်နှစ်ကိုအင်ဂျီပေါင်း14တန်းအတွက်လျှက်စစ်တာထုတ်ပေးနေတာပါ။ဒါအပိဆက်ယုံကြောင့်လူမှုညဉ့်ညမ်းမှုအပြင်ရေလူညဉ့်ညမ်းနာလူနေမှုအသက်မွေးဝမ်းကြောင်ထိခိုက်တာတွေကိုဒေသခံတွေခံစားနေရပါတယ်။တင်္ဂါတဲ့တဦးဖြစ်တဲ့ဆူဝီရိုက
ကကပလာကကပယ်ရာစကလမချမရှင်ကရာပိုစီနေ
အရှင်တော့ဒီမှာငါးပါးနီလို့ group ပါလို့ငါးတွေအများကြီးရှိပါလေအခုတော့ဘာမှမရှိပါဘူးငါးရောက်ဖို့ဒီမှာတိတ်ခက်ပါလေငါးတွေဘယ်ရောက်သွားလဲမသိပါဘူးအရှင်တော့ဒီနေရာကငါးဖန်းလို့သိကောင်းတဲ့နေရာပါအခုတော့တန်လာကြောက်တန်းတွေကိုကြောင်မီသွေးအမုံတွေဖုံးသွားလို့ပ
ါ2015ခုနှစ် Paris ရာသီဥတုဆိုင်ရာသဘောတူညီမှုအရကမ္ဘာကြီးပူနွေးမှုကို2 degree Celsius အောက်မှာထိန်းထားဖို့သဘောတူထားကြတာပါကြောင်မီသွေးတွေကိုမီးရှို့တာကြောင့်ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်မှုများပြီးတော့ဒီရီမန်းကျက်ပြည့်မီဖို့အတွက်ချိန်ချောက်နေတာပါအင်ဒိုနီးရှားနိုင်ငံကလည်း2060မှာကာဗွန်ထုတ်လွှတ်မှု3%မျှကြေဖြစ်စေရမယ်လို့ကတိပြုထားပြီးတော့2023ခုနှစ်မှာကြောင်မီးသွေးစက်ရုံအသစ်တွေထပ်မဆောက်တော့ဘူးလို့ပြောထားပါတယ်ဒါပေမဲ့လည်းအခုဆူရာလာယာကြောင်မီးသွေးစက်ရုံကိုဒေါ်လာ 3.5 ဘီလီယံသုံးပြီးတိုးချဲ့နေပြီးတော့လျှက်စစ်တာတိုးထုတ်ဖို့လှုံ့ဆော်နေပါတယ်စူရာလာယာဆက်ရုံအနီးနားမှာနေထိုင်တဲ့ဒေသခံတွေရဲ့အိမ်ခေါင်မိုးတွေပေါ်မှာတော့ကြောင်မီးသွေးမှုန်တွေတင်နေတာကိုမြင်ရတတ်ပြီးတော့ကျန်းမာရေးတွေလည်းထိခိုက်နေရပါတယ်။ဆရာဝန်တွေကတေဆုံးသွားရတဲ့အကြောင်းရင်းကိုတိတိကျကျကောက်ချက်မချနိုင်ပေမဲ့လည်းသူ့ရဲ့ခင်မဖြစ်သူဟာအဆုတ်ရောဂါကြောင့်တေဆုံးသွားရတယ်လို့ယုံကြည်တဲ့အကြောင်းဒေသခံအန်ဒီစရီယာနာကပြောပါတယ
်။ယကမီစဘဂီဒါရီကလူဝါဂါဟညာစဘဒတ်တာဝညာဘာဝ
ကျွန်တော်ခင်မဖြစ်သူအဆုတ်ရောဂါနဲ့တေသွားပါတယ်မိတောက်နေတယ်လို့ပါပဲကျွန်တော်တို့ရဲ့ဒီလောက်ပဲသိပါတယ်သူကကန်းကျင်မှာဆန်ကလေးဖွင့်ထားတာဖြစ်ပြီးတော့ကြောင်မီးသွေးသွန်တဲ့နေရာနဲ့ပေ100ကျော်လောက်ပဲဝေးတာပါ
သူရာလာယာကြောင်မီးသွေးသုံးလျှက်စစ်တာအပေးဆက်ယုံတိုးချဲ့ဖို့အတွက်ငွေကြေးတစ်စိတ်တစ်ပိုင်းဒေါ်လာ 1.9 ဘီလီယံကိုကိုရီးယားနိုင်ငံပိုင်လျှက်စစ်တာအထုတ်လုပ်ရေးကုမ္ပဏီ Capco ကရထားတာပါကိုရီးယားအစိုးရအနေနဲ့ပြည်ပကြောင်မီးသွေးဆက်ယုံတွေစောက်ဖို့ငွေကြေးမထောက်ပံ့တော့ဘူးလို့ပြောထားပေမဲ့လည်းဒီတိုးချဲ့ဖို့လုပ်ငန်းဟာအဲ့ဒီဆုံးဖြတ်ချက်မတိုင်ခင်ကခွင့်ပြုထားတာလို့ကိုရီးယား Capco ကုမ္ပဏီက AFP ကိုပြောပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေအနေနဲ့ဤပညာတွေငွေကြေးအထောက်ပံ့တွေကိုဆင်းရဲတဲ့တိုင်းပြည်တွေမှာတန်ရှင်းနဲ့စွမ်းအင်ပြောင်းသုံးဖို့အလုံးလောက်ထောက်ပံ့တာမျိုးမရှိဘူးလို့ဝေဖန်တာတွေလည်းရှိနေပါတယ်။ Solution for Our Climate အဖွဲ့ကစီဂျုံယောင်းက
And the pre-feasibility study showed that
ဒီလုံငန်းတိုးချဲ့ဖို့ဖြစ်နိုင်ခြေရှိမရှိကြိုတင်လေ့လာချက်တွေမှာဒီလုံငန်းတိုးချဲ့တာကြောင့်အကျိုးမြတ်မရှိဘူးလို့တွေ့ပါတယ်။ဒါပေမဲ့လည်းသူတို့ကတော့ဆက်လုပ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ကိုရီးယားကုမ္ပဏီတွေအကျိုးရှိမယ်၊နှစ်နိုင်ငံဆက်ဆံရေးတိုးတက်မယ်၊စတဲ့အကျိုးခံစားခွင့်တွေရှိတယ်လို့အကြောင်းပြပါတယ်။ငွေကြေးအရအမြတ်မရှိပေမဲ့လည်းတခြားချက်တွေကဖြည့်သွားမယ်လို့တွေ့ထားတာ
ပါ။ကြောင်မီးသွေးဟာအငြင်းညမ်းဆုံးရုပ်ကျွင်းလောင်စာဖြစ်ပေမဲ့လည်းအဲ့ဒီကနေပြောင်းလဲသုံးဆွဲဖို့ကတော့အခက်အခဲတွေအများကြီးရှိပါတယ်။အာရှနိုင်ငံ၅နိုင်ငံဟာတကဘာလုံးကကြောင်မီးသွေးစွမ်းအင်သုံးဆက်ယုံတွေရဲ့80ရာခိုင်နှုန်းဓာတ်ငွေ့ထုတ်လုပ်မှုအပေါ်တာဝန်ရှိနေတယ်လို့ Carbon Tracker အဖွဲ့ကြီးကအစိုးရခန်းစာထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့အင်ဒိုနီးရှားကကြောင်မီးသွေးသုံးဆက်ယုံတွေကြောင့်ဥတုရာသီပြောင်းလဲမှုအပေါ်တက်ရောက်မှုရှိတဲ့သတင်းဆောင်မှာကိုငိမ့်ချန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မှာကိုနားဆင်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးဖို့ဘိုင်ဒန်အစိုးရရဲ့ဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေရှိနေချိန်မှာပဲအားဖြည့်ကာကွယ်ဆေးထိုးဖို့တန်းနဲ့ချီတဲ့ပြည်သူတွေဟာအဆင်သင့်ပြင်နေကြပါပြီ။မစ္စတာကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမှာတင်ဆက်ပေးထားပါတယ်။
ပြည်သူတွေပါဝင်အမေရိကန်89ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးချိန်မှာနောက်ထပ်အဖြစ်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးအမေရိကန်နေကြပြောဆိုနေကြပါတယ်အခုအခါမှာအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအဓိကကိုဗစ်ကာကွယ်ဆေး၃မျိုးဖြစ်တဲ့ Johnson & Johnson, Moderna နဲ့ Pfizer ကိုဗစ်အဖြစ်ကာကွယ်ဆေးထိုးဖို့ခွင့်ပြုထားပါတယ်ထူးခြားတာကတတိယကြိမ်အဖြစ်ကာကွယ်ဆေးထိုးတဲ့အခါမှာအရင်နှစ်ကြိမ်ထိုးထားတဲ့ကာကွယ်ဆေးမဟုတ်ဘဲကိုနှစ်သက်ရာကာကွယ်ဆေးကိုရွေးချယ်ထိုးနိုင်တာပါ
That allows a considerable degree of flexibility.
ယောဂကုသမှုတွေကနေပိုပြီးကာကွယ်ဖြစ်စေတဲ့အဖြစ်ကာကွယ်ဆေးထိုးကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားသလိုအရွယ်တကူလွတ်လပ်စွာရွေးချယ်ထိုးနိုင်ခွင့်လည်းပေးထားပါတယ်
အသက်9နှစ်ကနေ17နှစ်ကြားကလေးငယ်တွေကာကွယ်ဆေးဆန်သက်ထိုးပေးရမှာဘေးအန္တရာယ်ကင်းပြီးတော့ဆေးအဆွမ်းတက်ရောက်မှုရှိတယ်ဆိုတော့ Pfizer ကုမ္ပဏီရဲ့တင်ပြချက်နဲ့ပတ်သက်ပြီးတော့ဒီသတင်းပတ်အတွင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေဆွေးနွေးဖို့ရှိနေပြီးနိုဝင်ဘာအစောပိုင်းမှာကာကွယ်ဆေးစထုတ်ပြန်ပေးမယ်အခြေအနေရှိနေပါတယ်။ American 20နှစ်ရာခိုင်နှုန်းလောက်ဟာကာကွယ်ဆေးတစ်ချိန်မှထိုးမထားချိန်မှာပဲအားဖြင့်ကာကွယ်ဆေးနဲ့ကလေးတွေပါကာကွယ်ဆေးထိုးပေးဖို့အဆင့်အထိရောက်လာတာပါ။ American လုပ်ငန်းရှင်တွေကတော့ကာကွယ်ဆေးမဖြစ်မနေထိုးဖို့စီမင်းတက်မှတ်လာကြပြီးအမေရိကန်လေကြောင်းလိုင်းကဆိုရင်နိုဝင်ဘာလကုန်နောက်ဆုံးထားပြီးတော့ဝန်ထမ်းတွေအားလုံးကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပြဖို့နဲ့ဒါမှမဟုတ်ရင်တော့အလုပ်ကနေထုတ်ပြမှာဖြစ်တယ်လို့ပြောထားပါတယ်။နယူးယောက်မြို့အုပ်ချုပ်ရေးဌာနလက်အောက်ခံကာကွယ်ဆေးထိုးမထားတဲ့ဝန်ထမ်းတွေကကာကွယ်ဆေးစထိုးမဲ့သူတွေကိုစုချင်း900ပေးရမှာဖြစ်တယ်လို့မထိုးရင်တော့အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ်
။ If not as we saw
ကျမရဲ့အသိပညာပေးမှုတွေဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲကာကွယ်ဆေးမထိုးဘူးဆိုရင်တော့ငွေမာလာတရက်နေ့ကျရင်အလုတ်ကနေလောက်ခလာစာမပေးဘဲဆိုင်းငံ့ခံရမယ်ဆိုတဲ့စာရပါလိမ့်မယ်ဘသူကမှအဲ့လိုမဖြစ်စေချင်ပါဘူးလူတွေအားလုံးကာကွယ်ဆေးကိုထိုးစေချင်ပါတယ
်နယူးယောက်ရဲတပ်မကကတော့ကာကွယ်ဆေးထိုးတာမထိုးတာဟာလူတူးချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်ပြီးအဖွဲ့ဝင်တွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်တရားရေးအရာရင်ဆိုင်မယ်လို့ဆိုပါတယ်Hill Herricks X လူလူစတန်ရအမေရိကန်58ရာခိုင်နှုန်းကကာကွယ်ဆေးထိုးဖို့စီမင်းစည်းကမ်းထုတ်ဆောင်ရွက်တာကိုထောက်ခံပြီး24ရာခိုင်နှုန်းကတော့ဒီလိုဆောင်ရွက်တာဟာပိုပြဿနာရှုပ်ထွေးစေတယ်လို့မြင်ပါတယ်အလားတူမဖြစ်မနေဆေးထိုးဖို့ဆောင်ရွက်တာဟာစီးပွားရေးလေပတ်မှုကိုအထောက်အကူဖြစ်စေတယ်လို့58ရာခိုင်နှုန်းကမြင်တယ်လို့35ရာခိုင်နှုန်းကတော့စန့်ကျင်ဘက်မြင်နေတာပါကယောဂါကာကွယ်ဖို့အစိုးရအနေနဲ့ဘယ်လိုကင်တွေဆောင်ရွက်တယ်လဲဆိုတာနဲ့ပတ်သက်ပြီးလာမယ့်လတွေအတွင်းမှာနိုင်ငံရေးအရာအကျိုးဆက်တွေကိုရင်ဆိုင်လာရနိုင်တယ်လို့စီးပွားရေးငွေကြေးဖောင်းပွားမှုကုန်စည်စည်းစိမ်မှုတွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တွေကြားစိုးရင်ပူပန်နေကြပါတယ်။အခုသတင်းပတ်တွေအတွင်းသမ္မတဂျိုးဘိုင်ဒန်ရဲ့ဆောင်ရွက်ကင်တွေပုံတွေနဲ့ပတ်သက်ပြီးကောက်ယူတဲ့စစ်တမ်းမှာတော့43ရာခိုင်နှုန်းကျဆင်းသွားတာကိုတွေ့ရပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအင်္ဂါညစကားဝိုင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ချင်းပြည်နယ်ထန်တလန်မြို့ကအခြေအနေဘယ်လိုရှိနေသလဲဆိုတဲ့အကြောင်းကိုတင်ပြမှာပါ။ချင်းပြည်နယ်ထန်တလန်မြို့ကမြို့သူမြို့သားအားလုံးနှီးပါမြို့ကနေပြီးတော့ထွက်ပြေးနေကြရပြီးတော့လက်ပတ်နိုင်တဲ့အခြေအနေလုံးဝမရှိတော့ဘူးလို့အဲ့ဒီဒေသကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တာဝန်ရှိပုဂ္ဂိုလ်တဦးဖြစ်တဲ့ကိုစလိုင်းက VOA မြန်မာပိုင်းကိုပြောပါရယ်မြို့ကနေထွက်ပြေးနေရသူတွေဟာပြပရောက်ချင်းတိုင်းရင်းသားတွေရဲ့ကူညီထောက်ပံ့မှုနဲ့ရပ်တည်နေကြရတယ်လို့လည်းသူကပြောပါရယ်ထန်တလန်မြို့ကအခြေအနေနဲ့ပတ်သက်ပြီးတော့ကိုစလိုင်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာကိုဒီအင်္ဂါညစကားဝိုင်းမှာနားဆင်ရအောင်ပါရှင်
ကိုစလိုင်း view ကဆက်သွယ်မေးမြန်းတာဖြေထားပြတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမအဦးဆုံးမေးချင်တာက
ကျွန်တော်လည်းကျေးဇူးတင်ပါတယ်
။ Okay ကျွန်တော်ပထမအဦးဆုံးမေးချင်တာကအခုကိုစလိုင်းရှိနေတဲ့နေရာထန်တလန်မြို့ပဝင်းကျင်ပေါ့။ဆိုတော့အဲ့ဒီခါကျတော့လက်ရှိကိုစလိုင်းနဲ့ကျွန်တော်နဲ့စကားပြောတဲ့အချိန်မှာထန်တလန်မြို့ရဲ့အခြေအနေကဘယ်လိုရှိနေလဲကိုစလိုင်
း။ Okay အခုထန်တလန်မြို့အခြေအနေကအမဒီအင်တာဗာလေဘာလို့လဲဆိုတော့ဒီအာစက်တက်ဒီလည်းဟန်တလာရဲ့မြို့တူတဲ့သူရဲ့ဟိုရေစခန်းနဲ့တက်ခန်းထဲမှာတို့နေရတယ်ကျွန်တော်တို့ဟို CDF နဲ့ကျွန်တော် CNF ပူပေါင်းတက်ဖွဲ့တွေလည်းအလင့်တင့်တလို့သွားတိုက်နေတဲ့တွေ့အခုဆန်လာမြို့မှာဆိုရင်တော့ဟိုမြို့ပြည့်စစ်တခုလို့ပေါ့နော်ဆိုတော့ဆိုတော့သူဟိုမြို့သူမြို့သားတွေကတော့အကုန်လုံးမိပါဖြစ်ပြီးကုန်ပြီလို့ကျွန်တော်တို့ဟိုကြားသိရတာပေါ့နော်ကို
ဟုတ်ကဲ့ဆိုတော့ထန်တလန်မြို့ပေါ်မှာအခုဘယ်သူတွေရှိနေတယ်လို့ပြောလို့ရလဲ
ထန်တလန်မြို့ပေါ်မှာဘယ်သူတွေရှိနေတယ်လဲဆိုရင်တော့ဟောကျွန်တော်တို့ CDF နဲ့ CNF ကျွန်တော်တို့ပူပေါင်းတပ်ဖွဲ့ရဲ့နောက်ပြီးတော့မှဟောတပ်မတော်တပ်သားတွေရဲ့နောက်ပြီးတော့မှဟိုကဟောမြို့သူမြို့သားတွေကတော့30လောက်ရှိမလားမသိဘူးပေါ့နော်ဒါတော့မပြောတတ်ဘူးမပြောတတ်ဘူးပေါ့နော်သူတို့လောက်ပဲရှိတယ်လို့ကျွန်တော်ဟောအချမ်းဖြစ်ပြောလို့ရမယ်ထင်တယ်ကို
ဆိုတော့မြို့ကထန်တလန်မြို့ကလုံးဝမြို့ရဲ့လေပတ်တဲ့အခြေအနေမြို့မှာလုံးဝကိုလေပတ်နိုင်တဲ့အခြေအနေမရှိတော့ဘဲနဲ့မြို့ကြီးကလုံးဝရပ်သွားပြီးတော့လူတွေလည်းလေပုံမှန်လို့သွာလာနေတဲ့လုတ်ကင်တဲ့အခြေအနေလုံးဝမရှိတော့ဘူးပေါ့အဲ့လိုဖြစ်နေပြီလား
အဲဟုတ်တယ်မရှိတော့ဘူးခင်ဗ
ျရောင်းမယ်တွေလည်းမရှိဘူးလုပ်ငန်းတွေလည်းမရှိဘူးရုံးတွေလည်းပတ်တာလည်းမရှိဘူ
းဟုတ်ကဲ့ဆရာ
ဆိုတော့လူတွေကဘယ်ကိုထွက်ပြေးနေကြရလဲကိုစလိုက
်လူတွေကဘယ်နေရာကိုထွက်ပြေးတယ်လဲဆိုရင်တော့ဟိုက
ထန္ဒလာမြို့ရဲ့ဟိုကဇက်ထန္ဒလာမြို့နေမှာရှိတဲ့ဟိုဇွာရီမှာအများသောအဖြစ်ကျွန်တော်တို့ခွေထုံနေကြတာဖြစ်တယ်။နောက်တစ်ခုကတော့ဟိုမီဇိုရမ်ပြည်နယ်ဟိုပြီးသွားတဲ့ဒီပြည်ရှိတယ်။အာဒါအများသောအဖြစ်ကျွန်တော်တို့ကျေးဇူးအမှာပဲအများသောအဖြစ်နေထိုင်ကြတာ။အာဒီလောက်ပဲကျွန်တော်အချမ်းဖြစ်ပြောလို့ရမယ်အချင်းနဲ့ဆရာ
။ဟုတ်ကဲ့ဆိုတော့ကျေးရွာတွေဘက်မှာပိုးအောင်ပြီးတော့နေကြရတယ်ဆိုတော့အဲ့ဒီလူမျိုးထန်တလန်မျိုးပတ်ဝန်းကျင်မှာရှိနေတဲ့ကျေးရွာတွေမှာသွားပြီးတော့ခိုလုံနေတဲ့နေခိုလုံလို့ရနေတဲ့အနေအထားတော့ရှိသေးတယ်ပေါ့ဟုတ်လား
အဲရှိတယ်အခုကကျေးရွာမှာဆိုရင်ကျွန်တော်တို့ CDF ကကျွန်တော်တို့ကကျွန်တော်တို့ CDF နဲ့ CNF ကထိန်းချုပ်နေတယ်လို့ပြောလို့ရတယ်ဆရာ
ဆိုတော့အဲ့ဒီဆိုကြပါစို့မျိုးရဲ့ထန်တလန်မျိုးပတ်ဝန်းကျင်ကျေးရွာတွေမှာထွက်ပြေးနေကြတဲ့လူတွေစားရေးတောက်ရေးနေထိုင်ရေးဘယ်လိုလုပ်နေကြသလဲဗျာ
အခုမှဆိုရင်တော့တော်အော်အခက်ခဲဝင်ရတာပေါ့ဟိုအဆင်ပြေတယ်လို့ပဲကျွန်တော်တို့ရှိတာလေးကိုပဲမျှဝေပြီးတော့မှစားတောက်နေကြတာဖြစ်တယ်ဟိုကြားလိုက်တော့မကြိုးတက်ပေမဲ့အခုချိန်ရှိတော့ဟိုမျှဝေပြီးတော့မှခက်ခဲအားကြီးတော့မခက်ခဲတဲ့နဲ့စားတောက်လို့ဟိုစားတဲ့အချိန်တော့ရှိပါတယ်ခင
်ဗျဟိုသူတို့ဘာတွေလောက်ကန်စားတောက်ကြလဲအလောက်ကန်တွေ့ရောဘာတွေလောက်နေကြလဲ
အခုလက်ရှိမှာကတော့တော်လို့ပါမှာစီဟိုစပါစီဇေယမဲ့ဟိုဟာခါဟိုဗလဲဟိုနောက်လောက်ပါလို့ရှိရင်ကျွန်တော်တို့စရဇေယမဲ့တော့မှပြတ်စုကြီးကျွန်တော်တို့ဟိုအာဇေလို့ရမယ်ပြီးတော့ဟိုအဓိကကျတော့ဟိုဝါဥဝါဥကိုပဲမြတ်သွားဖြင့်ကျွန်တော်စိုက်ပြောကြတာဖြစ်ဆိုတော့တိုးစွာမတော်ဒီလိုပဲလုံးလုံးစေတာအလုပ်ရရှိတယ်ဆရာ
အဲ့ဒီမျိုးကနေပြီးတော့ရှောင်ပြီးတော့ပြေးသွားကြတဲ့လူတွေအတွဲတခြားကနေပြီးတော့အကူအညီတွေရတာရောရှိပါသလား
ဒီအချိန်ဘယ်ဖြစ်နောက်တော့မှမန်တကာပဲဖြစ်ဖြစ်ကျန်တဲ့ဟိုတခြားနိုင်ငံတွေပဲဖြစ်ဖြစ်ဘာအကူအညီမှမရပေမဲ့လို့လက်ရှိအကူအညီရနေတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ချင်းပြည်ကနေဟိုအကြောင်းမျိုးကြောင့်နိုင်ငံခြားရောက်သွားတဲ့သူနိုင်ငံခြားမှာလှုပ်လှုပ်တဲ့လူတွေကပြီးတော့မှဟိုအဲ့နိုင်တဲ့မြဆွေမျိုးတွေပဲဖြစ်ဖြစ်နောက်ဆိုအတူတူသားတွေကိုပဲဒီပဲဖြစ်ဖြစ်ပန်ပူပြီးတော့မှစပောက်နေကြတာဖြစ်ပါတယ်ကျေရန်ကြတော့ဖွဲ့စည်းကြီးကအကူအညီတွေဆိုတော့ဟိုအခုချိန်ထိမရှိဖြစ်ပါဘူးခင်ဗ
ျဟုတ်ကဲ့ဆိုတော့ချင်းပြည်တစ်ခုလုံးအနေနဲ့ကျွန်တော်တို့ခြုံပြီးတော့ပြောမယ်ဆိုရင်ချင်းပြည်မှာအခြေအနေအဆိုးဆုံးနေရာကဘယ်နေရာလို့ကိုယ်စလိုက်ပြောနိုင်မလဲ
ထန်တလန်မြို့နေနဲ့မင်းအမြို့နေဖြစ်လိမ့်မယ်ကျွန်တော်ထင်တယ်ကို
ထန်တလန်နဲ့မင်းတက်ဖြစ်မယ
်ဟုတ်ကဲ့
ဆိုတော့မင်းတက်ဘက်ကအခြေအနေကိုရောကိုစလိုင်းဘယ်လောက်အထိတည်ထားလဲ
ကျွန်တော်ကာဝန်ကြတဲ့နေရာမဟုတ်တဲ့ခါကြတော့မင်းတက်ဖြစ်ကိုတော့တစ်တစ်ပွေးပွေးဟောမတည်နေပေါ့နော်ကို
ဟုတ်ကဲ့ဆိုတော့ထန်တလန်ကထန်တလန်အပါအဝင်ပေါ့လေကိုစလိုင်းတည်ထားသလောက်အခြေအနေရဆိုရင်ဟလာဒီဘက်မှာကျွန်တော်တို့သတင်းတွေထွက်တာကချင်းပြည်ဘက်ကလာစင်ရီစစ်တပ်ကအင်အားတိုးပြီးတော့ပို့ထားတာရှိတယ်လာသူစကြီးဖြစ်လာနိုင်တယ်နေနေရှင်းလင်းရေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးခံမှန်းပြီးတော့ပြောဆိုကြတာတွေရှိတယ်အဲ့ဒါနဲ့ပတ်သက်လို့ရောကိုစလိုင်းဘလောက်အထိတည်ထားတယ်လဲဘာပြောနိုင်တယ်လဲ
ကျွန်တော်တည်တယ်လို့ပြောရမယ်ဆိုရင်တော့စီရစီဟိုညမ်းတကြီးဟိုစင်တောင်တည်ွားတဲ့စားစီရဆိုကျွန်တော်လောက်ဆိုရင်တော့ဟိုတည်သူရေးညတော့ဖြင့်သူတို့တားစီရနဲ့တကွာပူလာတာကိုစပညာစီဒီနေ့ဆိုမတရားပဲဟိုခါကနေဟိုပြန်ဖြတ်သွားတဲ့ကားကြီးကဘသူဒီကားကြီးလဲဆိုရင်တော့ဟိုစစ်တပ်တွေကပြန်ဖြတ်သွားတာတွေ့ရတယ်ဆိုတော့ချိန်ခဲ့တဲ့ဥစ္စာတွေကတော့ဟိုပြီးရင်ပြီးပြီးဆန်ရမ်းပြီးပြီးဟာခါပြီးပြီးတို့ပြတူရေးတပ်ဖွဲ့ကိုတူတွေဆိုးလို့ရအောင်လို့ခွာလာနောက်ပြီးတော့မှအခုကစစ်တပ်ကလာရေးကဆိုတော့မှရေးဖုံးပြဲအတူတူနေတဲ့ခါကြတော့ပြောတာပဲစစ်ကူကြီးစစ်တပ်အများကြီးလာမဟုတ်နဲ့ရေးဒီလာတော့ကျွန်တော်တို့တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ရှေ့ကိုဘာဖြစ်လာနိုင်မယ်ဘလို့အခြေအနေမျိုးဖြစ်လာမယ်လို့ကိုစလိုင်းတို့ခန့်မှန်းထားတာရှိလေ
ကျွန်တော်ခန့်မှန်းကြည့်တာတော့ချင်းပြည်နယ်မှာဟိုသူတို့ပြောသလိုခြေမုံမဲ့ပါတယ်ငါပြောတဲ့ဥစ္စာကတော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်ဘာဖြစ်လို့ဆိုရင်ကျွန်တော်တို့ချင်းပြည်နယ်မှာဟိုပြည်သူ့ကကွေးတပ်တွေအနေထားကလေနေရင်အားရမပြည့်စုံပေမဲ့လို့ကျွန်တော်တို့လူအင်အားနဲ့ထိတဲ့ပိုင်းဆိုင်ရာပြည်သူတွေရဲ့အပြည့်မှုကတောင့်တခံမှနေတဲ့ခါကြတော့သူတို့ဟိုချင်းတောင်တေးပြမငယ်ငယ်ဆုံးမိုးမိုးရအောင်တော့ပါမတော့အစားရီတေကိုယူပြီးတော့ချင်းမှုံးမြေကျွန်တော်မထင်ဘူး
တို့ရဲ့ရည်ရွယ်ချက်ကတော့အုတ်ချုပ်ကြီးရုံးဆိုင်နေတဲ့မြုပ်လီကိုတို့ဟိုထိန်းချုပ်လို့ရအောင်အုတ်ချုပ်လို့ရအောင်ဆိုတဲ့အဆင့်နဲ့ပဲလာလိုက်ရလို့ကျွန်တော်ထင်တယ်ဘယ်လိုလဲဆိုရင်တော့တီးတဲ့အတိုင်းပါပဲညတ်တတ်မတော်ကစစ်ကောင်စက်ဒီကအခုဆိုရင်တော့အမေကဘယ်တော့မှမရှိတော့ဘူးဆိုတော့ကိုတို့လည်းတိတက်ထိန်တယ်အဲ့တော့သူစီကြီးစားနေညာနဲ့ဆွေရုပ်စားကတော့အဲ့လိုစီကျွန်တော်တို့ကဖိဖိမထားပါဘူးလား
ကိုယ်စလိုက်သေးကြသလားချင်းပြည်နယ်ကိုဟလာအခုလက်ရှိစေကောင်းစီတက်ကနေပြီးတော့ချင်းပြည်နယ်တစ်ခုလုံးကိုဟလာငြိမ်သွားအောင်ထိန်းချုပ်ဖို့မဖြစ်နိုင်ဘူးဆိုတော့ကိုယ်စလိုက်ကဘလောက်အထိတည်တည်ချာချာပြောနိုင်ပါတယ်ဘလောက်အထိတည်တည်ချာချာပြောနိုင်လို့လဲ
အခုကျွန်တော်ကတော့ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကလာပြီးတော့မှသူတို့လင်းနေရင်အကောင်းပြီလို့မြို့ကိုသူတို့အကြာကြီးထိန်းချုပ်နိုင်ရဲ့လို့ထိန်းချုပ်နိုင်လိမ့်မယ်လို့ကျွန်တော်မထင်ဘူးပေါ့နော်။ဘာလို့လဲဆိုရင်စနေတို့ရဲ့တက်ဒီကလည်းပဲဟောလင်းနေတော့ခုမပြည့်မစုံဖြစ်သေးဖြစ်သေးပေမဲ့ပြည့်စုံတာမရှိသေးပေမဲ့လို့နောင်ကြာလာရင်တော့လင်းနေဒီလည်းရနိုင်တဲ့နီးလာနေရှိတဲ့ခါကြတော့လင်းနေနေစနေတို့ပြည့်စုံလာနေဆိုရင်တော့ဟောတိုက်ဖွဲ့တွေ့တော့လွေကူတယ်ချင်းတောင်မှဆိုရင်တော့အားလုံးကဟိုပြည့်တုကကွေးတက်ဒီကိုထောက်ခံတဲ့သူတွေအားလုံးဖြစ်တဲ့ခါကြတော့ဒါဒီစစ်ကောင်စီကအဲ့လောက်ကြီးကျွန်တော်တို့အနိုင်ယူပြီးတော့ချေမှုနိုင်လေလို့မိမြေလို့ဆိုတာမထင်ဘူးပေါ့နော်ကို
။ဟုတ်ကဲ့။တခါလူလူကလည်းပြေးနေရတဲ့ခါကျတော့ဒီသက်ကံတော်များလည်းပြေးနေရတဲ့ခါကျတော့သူတို့ကိုယ်တိုင်ကဒုက္ခရောက်နေတဲ့လူလူကဟဲ့လားတစ်ဖက်ကကကိုယ်စလိုက်ကပြောသလိုချင်းပြည်ရပြည်သူကကွေးတက်ဖွဲ့တွေပဲဖြစ်ဖြစ်တခြားလက်နက်ကင်ပြီးတော့စစ်ကောင်စီကိုအန်တုနေတဲ့တိုက်ခိုက်နေတဲ့အဖွဲ့တွေပဲဖြစ်ဖြစ်လူလူကဘလောက်ထိအခိုင်အမာထောက်ခံနိုင်မှာလဲကိုစလိုက်သူတို့ကိုယ်တိုင်ကဒုက္ခရောက်နေတာဆိုတဲ့အခါကျတော့
ဆန်းနေကိုသူတို့ကဒုက္ခရောက်နေတယ်သို့သောအခိုင်အမာသူတို့ထောက်ခံနေတာဘလောက်ထောက်ခံနိုင်အောင်မလဲဆိုတဲ့ဥစ္စာကတော့ကျွန်တော်လည်းမပြောဘူးပေါ့နော်သို့သောချင်းပြည်နယ်ရှိတဲ့ချင်းပြည်သူတွေကဘာကစားချက်နဲ့တို့ထောက်ခံရတယ်ဆိုရောပါမြန်မာနိုင်ငံလုံးမှာလင်းလင်းမရှိတဲ့ချိန်မနိုင်ကြည့်လို့မှစစ်ကောင်စီတပ်တွေကကျွန်တော်တို့တပ်ဖြတ်ခဲ့တာတွေထုံချိုရှိနေတယ်။အဲ့ဒါလူတွေကသူတို့တည်သွားကြပြီ။သူတို့ပြန်လာနိုင်မှာမဟုတ်တော့ဘူး။အဲ့တော့သူတို့အဲ့လိုမျိုးဘဝအခြေအနေရောက်သွားအချိန်မှာဒီခါကြီးကြီးကိုအနိုင်မတိုက်နိုင်ဘူးဆိုရင်တော့မဖြစ်ဘူး။ကျွန်တော်တို့ကြံခဲ့တဲ့လူတွေကဟိုဒီတိုင်းမင်းနေအောင်နေဆိုရင်တော့နေလို့မကောင်းလို့ဘူး။စိတ်ရကောင်းမှာမဟုတ်ဘူး။အဲ့ဒါကြောင့်နိုင်အောင်တိုက်နေအဲ့တော့ဒုက္ခနိုင်အောင်ကျွန်တော်တို့ပြင်ဆင်ထားရမယ်ဆိုပြီးတော့အခုချိန်ကြီးတော့ကျွန်တော်တို့ကပြင်ဆင်နေတာဖြစ်တယ်။သို့တော့လူဆိုတာဒီပြည်သူလူထုကညှချလာနေဆိုရင်တော့ဘာဖြစ်မလဲဆိုတဲ့ဥစ္စာကတော့ကျွန်တော်လည်းမပြောတတ်သေးဘူးပေါ့နော်
။ဟုတ်ကဲ့အခုကဦးနောက်လို့ဦးနောက်ပြောသလိုတစ်ဖက်တစ်ဖက်တိုက်တာခိုက်တာတွေရှိတယ်။တခါဟလာစစ်တပ်တရင်ပေးဟလာဒလန်ဘာညာစသည်အားဖြင့်အဲ့ဒီလိုဆွဆွဲပြီးတော့တတ်ကြတာတွေလည်းရှိတယ်။ဆိုတော့ပြောရရင်တော့တရားဥပဒေစိုးမိုးရေးကပြက်ပြားနေတာပေါ့နော်။အဲ့လိုတရားဥပဒေစိုးမိုးရေးပြစ်ပြားနေတဲ့အခြေအနေ
ကို
ပြန်ပြီးတော့ထိန်းနိုင်မဲ့အနေအထားမျိုးရောရှိပါမလားကိုစလိုက
်ကျွန်တော်ထင်တယ်ဒီစစ်ကောင်စီကတော့ထိန်းနိုင်မှာမဟုတ်တော့ဘူးဒါတော့အပြည့်ချပါပဲတရားဥပဒေစိုးမိုးရေးရတော့မဖြစ်နိုင်တော့ဘူး Now တိုက်ကြခိုက်ကြပြီးတော့မှကျွန်တော်တို့ကဟိုပြည်သူလူထုတက်ကနိုင်နေဆိုရင်တော့တရားဥပဒေစိုးမိုးရေးရတော့လွယ်လွယ်လေးနဲ့ဖြစ်လိမ့်မယ်လို့ကျွန်တော်မြင်တယ်ဘာလို့ချင်းတောင်မှာဆိုရင်တော့အော်ဒလာမီဘာရီယာရှိတုံရလည်းတဲ့အဲ့လောက်ဟိုမမြောက်ဘောနော်ဘာလို့လဲဆိုရင်တော့ကျွန်တော်ကဒီနေ့ရှိတဲ့တဲ့ကကြတော့အဲ့လောက်သဘောထားလဲစစ်တပ်ကတော့ပြောရစီတော့မှမဘူးဟိုကျွန်တော်ကရှိကတော့ဟိုပါဝါမရသေးဘူးပေါ့အာဏာမရသေးတဲ့ခါကြတော့အိမ်မတိုက်နိုင်သေးဘောနော်အဲ့ကျွန်တော်အမေနိုင်နေတဲ့ချင်းကြတော့တရားဥပဒေစိုးမိုးတော့ကျွန်တော်ကလုံနိုင်တယ်လို့ကျွန်တော်အော်ဂျုံကြည့်တယ
်အဲ့ဒီအခြေအနေကဘလောက်အထိကြာမဲလို့ရောကိုစလိုက်တို့အကြံဉာဏ်ခံမှန်းတာမျိုးရှိပါသလား
ဟုတ်ကဲ့အကြံဉာဏ်ခံမှန်းကျွန်တော်ပြန်စင်တာပေါ့နော်ဟုတ်တော့ခံမှန်းမယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်ပြောရမယ်ဆိုရင်တော့ဖားသွားမှာကိုလည်းစိတ်ထဲမှာတခုခုထားနေတယ်ဟုတ်တော့ဘလောက်ခံနိုင်မလဲဘလောက်ကြာမလဲဘလောက်မြတ်မလဲဆိုတဲ့ဥစ္စာကတော့ပြောမယ်ဆိုရင်တော့ဟိုမကုတ်တဲ့အဲ့တော့ကျွန်တော်ကတော့အဲဆုံးတို့ကဟိုကောင်းပါမယ်လို့ကျွန်တော်ပြောနေတာ
ဆိုတော့လက်တွေ့ကြကြပြောကြမယ်ဆိုရင်တော့ဟလာအေးစစ်စစ်တီတီငိငိနဲ့ပုံမှန်အတိုင်း တော်လာလုကန်ရောင်းဝယ်ဖောက်ကားလက်ပတ်နိုင်မဲ့အချိန်တွေကတိတ်မကြခင်ကာလတခုမှာရောက်လာလိမ့်မယ်လို့တော့မျှော်လင့်ထားနိုင်တဲ့အချိန်တွေမရှိဘူးပေါ့နော
်အားလုံးကဆရာတော့အကူပြိုးဆိုင်နဲ့ဖြစ်နေတဲ့အချိန်နဲ့ဘာဖြစ်လို့လဲဆိုတော့ဟိုင်းတခုကတော့ဟိုမြန်မြန်ပြီးမလားကြာဖြစ်မလားဆိုလို့ဆိုတော့ဟိုပြောလို့မရဘူးနော်ကျွန်တော်တို့ရဲ့ဟိုပြည်သူ့ကကိုရေးတက်တည်ရဲ့အင်အားနဲ့တို့လင်းနေရရှိမှုပုံမှာမူတည်ပြီးတော့မှမြန်မာလာနေမလားဆိုတဲ့ဥစ္စာကတော့ဟိုအဲ့ဒီပုံမှာလည်းမူတည်နေလို့ဆိုတော့မြင
်ဆိုတော့ကိုစလိုက်ချင်းပြည်တစ်ခုထဲမှာဆိုကြပါစို့တစ်ဖက်ဖက်ကချင်းပြည်တစ်ခုထဲမှာအနိုင်ရလိုက်တယ်ဆိုုံနဲ့ကောကိစ္စကပြီးသွားမှာလားဗျာ
ချင်းပြည်ကိုကျွန်တော်တို့လွတ်မြောက်နေမယ် liberated area လောက်ဟေးဆိုရင်တော့ကျန်တဲ့မြန်ပြမှာရှိတဲ့ကျွန်တော်တို့ညီကိုရီကိုကျွန်တော်တို့ဆက်လက်ပြီးတော့မှတွားကူညီရမှာဖြစ်တယ်အဲ့တော့ချင်းပြည်နဲ့လူမျိုးတော်တော်မြန်မာပြည်ကြီးလူလာကြီးရောက်တော့ပြီးဆရာနာရှင်ချုပ်မင်းတော်တွေဆိုတာတော့မဟုတ်သေးဘူးပေါ့နော်အဲ့တော့ချင်းပြည်မှာရင်လူမျိုးအောင်လုပ်နိုင်တယ်ဆိုရင်တော့အရင်ပိုင်းကတော့ကျွန်တော်တို့ကချင်းပြည်နဲ့သူ့ကိုကျွန်တော်တို့အရင်တော့တော့ကြီးတယ်လို့အချင်းပြည်လူဆိုရင်ပြီးဆန်နေအင်းသားကြီးဟိုမြေပြလူကြီးရောက်တာသူဆိုတာအဲ့လိုမျိုးကြမရှိဘူးသူတို့ဟန်ရတဲ့အတွက်ချင်းပြည်နဲ့မြန်မာပြည်နောက်ပိုင်းမှာလည်းဆက်ပြီးတော့မြေပြမှာကျွန်တော်ကြီးကိုရီးယားလူမျိုးအောင်လေဒီတိုက်ပူရမှာဖြစ်ပါရဲ့
ခင်ဗျခုလိုပြေဆိုပြီးတော့ဂျေဇုထူးတင်ပါတယ်ကိုစလိုက
်ဟုတ်ကဲ့ကို
ချင်းပြည်နယ်ထန်တလန်မြို့ကအခြေအနေကိုကိုကြော်ကြော်တင်ဆက်သွဲမေးမြန်းခဲ့တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျွန်တော်တို့ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bammis@voenews.com ကိုပေးပို့နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစော်ဝင်းလိုင်းတလဲပြောပြပေးပါရှင်
ရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကကိုယ်စားလှယ်မပါဘဲဘရူနိုင်းနိုင်ငံမှဒီကနေ့စတင်ကျင်းပပါတယ်ဒီဆွေးနွေးပွဲကိုမတက်ရောက်တာဟာမြန်မာနိုင်ငံရဲ့ဆုံးဖြတ်ချက်သာဖြစ်ကြောင်းအာဆီယံခေါင်းဆောင်တွေကအွန်လိုင်းကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောကြားခဲ့ကြပါတယ်ဘရူနိုင်းနိုင်ငံကအရှင်းဖြစ်ကျင်းပနေတဲ့အာဆီယံအွန်လိုင်းထိပ်သီးဆွေးနွေးပွဲရဲ့ပြင်ပမှာအာဆီယံရဲ့မိဖက်နိုင်ငံတွေနဲ့တီးခြားဆွေးနွေးမှုတွေပြုလုပ်နေတာမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံခေါင်းဆောင်တွေဒီကနေ့တီးခြားဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်ဝါရှင်တန် DC ဒေသခံနောက်ကျမနေ့9နိုင်မှာပြုလုပ်တဲ့ဒီဆွေးနွေးပွဲမှာမြမအရေးကိုလည်းထက်သွင်းဆွေးနွေးခဲ့ပါတယ်အာဆီယံနဲ့မိတ်ဖက်ဆက်ဆံရေးကိုအားကောင်းလာစေဖို့အမေရိကန်ရဲ့ကတိကဝတ်ထပ်မံအတည်ပြုပြီးအင်ဒိုပစိဖိတ်ဒေသဆိုင်ရာအာဆီယံမျှော်မှန်းချက်အားချီးကျူးဂုဏ်ပြုလိုက်တယ်လို့ပြောဆိုပါတယ်နိုင်ငံတကာစံနှုန်းနဲ့ကျေဝတ်တွေပေါ်ချင်းချမှုများကိုခုခံကာကွယ်ရန်နဲ့လွတ်လပ်ပွင့်လင်းသောအင်ဒိုပစိဖိတ်ဒေသကိုမြင့်တင်ရန်မဟာမင်းများလှုပ်ဖော်ကံမဲများနဲ့အတူစင်ခေါ်မှုများကိုရင်ဆိုင်ရန်အတွက်ပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းသမ္မတကအလေးနက်ပြုကြေညာလိုက်ပါတယ်အာဆီယံအသင်းဝင်မြမအရေးနဲ့ပတ်သက်ပြီးမင်းကမှဓာတ်ရိုက်ပြောဆိုတဲ့အထက်မပါဝင်ပေမဲ့အင်ဂျီရောရဲ့တီးခြားထုတ်ပြန်မှုမှာဖော်ပြထားတာမှာတော့သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့အကြမ်းဖက်နှိပ်စက်မှုများနဲ့ပတ်သက်လို့အလွန်အမင်းဆိုးရင်ကြောင်းနဲ့အကြမ်းဖက်မှုများကိုချက်ချင်းရပ်တန့်ပြီးမတရားဖမ်းဆီးထားသူများကိုလွတ်ပေးဖို့နဲ့မြန်မာဒီမိုကရေစီလမ်းစဉ်ကိုပြန်လည်ထူထောင်တည်ဆောက်ရေးတောင်းဆိုလိုက်ပါတယ်အာဆီယံသဘောတူညီချက်အချက်၅ချက်အရမြန်မာစစ်အစိုးရတာဝန်ဒီရန်အာဆီယံရဲ့ဂျိုးပန်အထုတ်မှုကိုထောက်ခံကြောင်းသမ္မတဂျိုးဘိုင်ဒန်ကမှတ်ချက်ချပါကြောင်းလဲသမ္မတအင်ဂျူရောရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာတစ္ဆက်ထက်မှာပဲအမေရိကန်မျိုးသားလူကြုံရေးအကြံပေးဂျိတ်ဆလီဗန်ကလည်းသူနဲ့ NUG ဂျာကာလာမျိုးသားညီညီရဲ့အဆိုရကတာဝန်ရှိသူတွေအွန်လိုင်းကနေမနေ့ကဆွေးနွေးပြခဲ့တာနဲ့ပတ်သက်လို့ပြောကြတာမှာတော့ NUG ထိပ်ပိုင်းတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပြန်လည်ထူထောင်မှုဂျိုးပန်ရမှာသူတို့ရဲ့ရဲစွမ်းတက်တီဂရိကဝတ်တွေအတွက်ကျေးဇူးတင်ကြောင်းပြောဆိုခွင့်ရခဲ့ပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့သူတို့ကိုယ်တိုင်ရင်ဆိုင်နေရတဲ့ခက်ခဲတဲ့အခက်အခဲတွေကိုဆွေးနွေးခဲ့ကြပါတယ်ဒေသရင်းအ धिक နိုင်ငံတွေနဲ့ဆက်အနာရှင်တွေအပေါ်ဩဇာညောင်းသူတွေနဲ့တန်ကင်းတမန်ကင်းနဲ့အမေရိကန်ကအဲ့ဒီနိုင်ငံတွေကိုဘယ်လိုထိရောက်တဲ့သတင်းစကားပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်လို့ပြောပါတယ်ခင်ဗျာ
အော်တိုဘာလ26ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်မြတ်သူနဲ့အလိမ္မာဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့မီကယ်ဒူဘင်စကီနဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်တွေကိုတော့ကျွန်မစုမုံကတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်
This program